Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ January 29ရက်တောက်စာနေ့ညပဲအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကရောဂါရေးပေါ်ခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ပြီးခဲ့တဲ့နှစ်ကကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်မှုစတင်ခဲ့ရာတရုတ်နိုင်ငံဝူဟန်မြို့ကနေပြန်ခေါ်လာတဲ့အမေရိကန်တွေကိုကယ်လီဖိုးနီးယားပြည်နယ်စစ်အခြေစိုက်စခန်းမှာပထမဆုံးထိတွေ့ခဲ့ရတဲ့ပြည်ထောင်စုအစိုးရတာဝန်ရှိသူတွေဟာစနစ်တကျအသင့်ပြင်ဆင်ထားခြင်းမရှိခဲ့ဘူးလို့ Washington Post သတင်းစာကဖော်ပြပါရတယ်။ဝူဟန်မြို့ကရောက်လာသူတွေနဲ့တွေ့ချိန်မှာနှာခေါင်းဆီးအကာအကွယ်တွေဝင်ပထားခဲ့ကြသလိုရောဂါပိုးမကူးစက်အောင်လို့ဘလို့ကာကွယ်မယ်ဆိုတဲ့အစီအစဉ်ထိန်းချုပ်ဖို့လေ့ကျင့်မှုတွေမရှိခဲ့ဘူးလို့ဝန်ထမ်းတစ်ယောက်ကိုကိုးကားပြီးတော့သတင်းစာမှာရှင်းပါရတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်မှုဆိုးနေခြင်းပြန်ခေါ်လိုက်တဲ့အမေရိကန်200နီးပါးကိုကျိုးဆိုခဲ့ရတဲ့အစိုးရတာဝန်ရှိသူတွေကြုံတွေ့ခဲ့ရတာနဲ့ပတ်သက်လို့အခြေအနေကိုလျှို့ဝှက်တိုင်ကြားခဲ့သူတွေရဲ့ပြောကြားချက်တွေနဲ့သတင်းစာကိုသတင်းပေးသူတွေပြောဆိုတာကိုက်ညီနေတယ်လို့သတင်းစာရဲ့ website မှာကြာသပတေးနေ့ညကဖော်ပြခဲ့တာပါ။အဲ့ဒီပြန်ရောက်လာကြတဲ့အမေရိကန်200ကိုနောက်ပိုင်း COVID ရှိမရှိစစ်ဆေးရမှာတော့မရှိကြောင်းတွေ့ရှိခဲ့ပါတယ်။လျှို့ဝှက်တိုင်ကြားမှုကြောင့်ကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဌာနတွင်စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ရတယ်လို့လည်း Washington Post သတင်းစာထဲမှာရှင်းပါတယ်။March Air Reserve စစ်အခြေစိုက်စခန်းမှာဝူဟန်ကနေပြန်ခေါ်လာသူတွေကိုပြည်ထောင်စုအစိုးရတာဝန်ရှိသူတွေပထမဆုံးတွေ့ဆုံနှုတ်ဆက်တဲ့အခါမှာမြင်မကောင်းဖြစ်မှာစိုးလို့အကာအကွယ်ဝတ်ဆောင်တွေကိုဝင်ပထားကြဖို့သူတို့ကိုညွှန်ကြားခဲ့တယ်လို့သတင်းစာကရှင်းသားပါတယ်ရှင်American ပြည်ထောင်စုမှာကျန်းမာရေးဆိုင်ရာစောင့်ရှောက်မှုတွေတိုးချက်ဆောင်ရွက်မဲ့သမ္မတအမိတ်နှစ်ခုကိုသမ္မတဂျိုးဘိုင်ဒန်ကြာသပတေးနေ့တုန်းကလက်မှတ်ထိုးခဲ့ပါတယ်။အမျိုးသမီးတွေကိုဝင်ဖြတ်ချတာနဲ့ဆိုင်တဲ့တင်းအချက်လက်တွေကိုပေးတဲ့နိုင်ငံသားကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအတွက်အမေရိကန်ကငွေကြေးထောက်ပံ့ရင်းနဲ့လက်ရှိကျန်းမာရေးအာမခံမရှိတဲ့အမေရိကန်တွေနဲ့ကိုဗစ်ကရောဂါကြောင့်ကျန်းမာရေးအာမခံဆုံးရှုံးသွားတဲ့အမေရိကန်တွေပြန်ပြီးတော့အာမခံဝင်နိုင်အောင်လို့၃လအထူးခွင့်ပြုချိန်ပေးရတဲ့အတွက်သမ္မတဘိုင်ဒန်ကသမ္မတအမိန့်ထုတ်ပြန်ခဲ့တာပါ။ဆင်းရဲတဲ့အမေရိကန်တွေအတွက်အစိုးရထောက်ပံ့ကူညီတဲ့ Medicaid ကျန်းမာရေးအစီအစဉ်မှာပါဝင်သူတွေအတွက်ထောက်ပံ့မှုပို့ပြီးတော့တိုးပေးဖို့သမ္မတကအမိန့်ထုတ်ခဲ့ပါတယ်။အရင်သမ္မတဟောင်း Donald Trump လက်ထက်ထိခိုက်ခဲ့တဲ့မူဝါဒတွေကိုပြန်လည်ပြင်ဆင်တာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။သမ္မတတဲ့အဖြစ်တာဝန်ယူပြီးဆယ်ရက်မပြည့်ခင်မှာပဲအရင်သမ္မတဟောင်း Trump ချမှတ်ခဲ့တဲ့မူဝါဒတွေကိုပြန်လည်ပြင်ဆင်ပြောင်းလဲတဲ့အမိန့်တွေကိုသမ္မတဘိုင်ဒန်ကလက်မှတ်ထိုးထုတ်ပြန်နေတာပါ။အဲ့ဒီထဲမှာဥတုရာသီပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးပါရီသဘောတူညီချက်မှာအမေရိကန်ပြန်လဲပါဝင်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ထဲမှာအမေရိကန်နိုင်ငံပြန်ဝင်ဖို့နဲ့ပြည်ထောင်စုအစိုးရပိုင်းမြေနဲ့ရေပိုင်နယ်တွေပေါ်မှာရေနံတူးဖို့အခွင့်ပေးထားတဲ့စာချုပ်တွေကိုရက်စဲဖို့စားတဲ့အမိန့်တွေပါဝင်ပါတယ်။American အခြေစိုက် Novavax ဆေးကုမ္ပဏီကတည်ထွင်နေတဲ့ဆေးကို British နိုင်ငံမှာလေးလာဆန်းသတ်တာအစောပိုင်းရလဒ်တွေအရ89ရာခိုင်နှုန်းထိရောက်ပုံရတယ်လို့ Novavax ကုမ္ပဏီကပြောပါတယ်။ Britain နဲ့တောင်အာဖရိကနိုင်ငံတို့မှာကူးစက်နေတဲ့ဗီဇာပြောင်း COVID ပိုးသစ်ကို Novavax COVID ဆေးကကာကွယ်နိုင်ပေမဲ့89ရာခိုင်နှုန်းအထိတော့မရောက်ဘူးလို့ပြောပါတယ်။ပို့ပြီးတော့ကူးစက်လွယ်ပို့ပြီးတော့ရောဂါပြင်းထန်ပုံရတဲ့ဗီဇာပြောင်းကိုဗစ်ပိုးသစ်တွေအပေါ်နိုင်ငံတော်တော်များများမှထိုးပေးနေကြတဲ့ကိုဗစ်ကာကွယ်ဆေးတွေကထိထိရောက်ရောက်ကာကွယ်နိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာ Novavax ကသူတို့ဆေးအကြောင်းကြားသတင်းတွေကထုတ်ပြန်တာဖြစ်ပါတယ်။ British နိုင်ငံမှာ Novavax COVID ဆေးအသုံးပြုခွင့်မလျှောက်ထားခင်မှာစမ်းသပ်မှုဆိုင်ရာနောက်ထပ်အချက်အလက်တွေလိုအပ်နေသေးတယ်လို့ကုမ္ပဏီကပြောပါတယ်။Novavax COVID ကာကွယ်ဆေးကို Britain မှာလူပေါင်း1000ကျွန်းနဲ့စမ်းသပ်နေစေဖြစ်ပါတယ်။စမ်းသပ်မှုဆိုင်ရာကနေဦးသုံးသက်ချက်အရဘူလာကိုဗစ်ရောဂါပိုးကို Novavax COVID ကာကွယ်ဆေးက60ရာခိုင်နှုန်းနီးပါးကာကွယ်နိုင်ပြီးတော့ Britain မှာတွေ့ရတဲ့ဗီဇာပြောင်း COVID ပိုးသစ်ကို76ရာခိုင်နှုန်းကာကွယ်နိုင်တာတွေ့ရတယ်လို့ပြောပါတယ်ရှင်။ VOA အပါအဝင် American အစိုးရရုပ်သံလွှင့်ဌာနတွေကိုကြီးကြပ်တဲ့ US Agency for Global Media ယာယီအကြီးအကဲက VOA ရဲ့နိုင်ငံသားဘာသာအသံလွှင့်ဌာနတွေမှာအလုပ်လုပ်တဲ့နိုင်ငံသားသတင်းတောက်တွေအတွက်ဂျေဝါအမျိုးအစားပြည်ဝင်ခွင့်ဗီဇာတော်တော်များများကိုအခုသတင်းပတ်ထဲမှာအတည်ပြုပေးခဲ့ပါတယ်။ VOA ရဲ့အရှေ့အာရှတောင်အာရှအာဖရိကနဲ့ယူရေးရှားဒေသဆိုင်ရာဌာနတွေမှာအလုပ်လုပ်နေကြတဲ့သတင်းတောက်တွေရဲ့ဂျေဝါဗီဇာတွေကို ဘိုင်ဒန်အစိုးရခန့်အပ်တဲ့ USAGM အမှုဆောင်အရာရှိချုပ်သစ်ကေလူ6ကပြန်လည်တက်တန်းတိုးပေးခဲ့တာဖြစ်ပါတယ်။တမရဟောင်းထရမ့်ခန့်အပ်ခဲ့တဲ့အရင်အမှုဆောင်အရာရှိချုပ်မိုက်ကယ်ဖက်ကသူတာဝန်ဆောက်ယူခဲ့တဲ့ပြီးခဲ့တဲ့နှစ်ဂျွန်လတွေကဗီဇာတက်တန်းတိုးမှုတွေကိုရပ်ဆိုင်ထားခဲ့တာပါ။အခုတော့ဗီဇာတွေကိုပြန်လည်တက်တန်းတိုးပေးနေတဲ့အပေါ်မှာသတင်းလွတ်လပ်ခွင့်ဆိုင်ရာသတင်းတောင်များကော်မတီ RCFP ကကြိုဆိုခဲ့ပါတယ်။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်စင်တော်ဝင်းမြပါပေါကြနေညာပိုင်း VOA American တန်ရဲ့ထိတဲ့ရောက်တဲ့နေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံရဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ဒါမှမဟုတ်မြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုကိုကြန့်ကြာစေဖို့ဘလို့ကြိုးပမ်းအားထုတ်မှုမျိုးကိုမဆိုဆန့်ကျင်ကန့်ကွက်တယ်လို့မြန်မာနိုင်ငံအခြေစိုက်တန်တမန်အဖွဲ့အစည်းတွေရဲ့ဒီကနေ့ထုတ်ပြန်တဲ့ပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်။ရွေးကောက်ပွဲမဲစင်းတွေနဲ့ပတ်သက်ပြီးတက်မတော်ဘက်ကစောတကတဲ့ပြောဆိုခဲ့ပြီးတိုင်းပြည်အာဏာကိုသိမ်းယူနိုင်ခြင်းအလားအလာမျိုးပြောတဲ့ဆိုတဲ့တွေထွက်လာပြီးတဲ့နောက်တန်တမန်အဖွဲ့အစည်းတွေကအခုလိုထုတ်ပြန်ပြောဆိုလိုက်တာပါမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့နိုင်ငံတွင်းငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးမြင့်တင်နိုင်ဖို့ကြိုးပမ်းအားထုတ်နေတာတွေကိုအားပေးထောက်ခံကြောင်းလွှတ်တော်အသစ်စတင်ရေးနဲ့သမရသည့်ရွေးချယ်တင်မြှောက်ရေးလုပ်ငန်းစဉ်ငြိမ်းချမ်းချမ်းဆောင်ရွက်နိုင်ဖို့အတွက်မျှော်လင့်တဲ့အကြောင်းရွေးကောက်ပွဲမှာသမိုင်းဝင်ပါဝင်ခဲ့ကြတဲ့မြန်မာနိုင်ငံသားတွေကိုဂုဏ်ယူဝမ်းမြောက်ကြောင်းတန်တမန်တွေကပြောထားပါတယ်။တမရော်ပါဝင်အခြားလူပုဂ္ဂိုလ်ဖွဲ့စည်းအားလုံးဒီမိုကရေစီစံနှုန်းတွေကိုလိုက်နာဆောင်ထိန်ချဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံရဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့စစ်တပ်ဘက်ကအာဏာသုံးချင်းချောက်တာမှန်လည်းလက်ခံမှာမဟုတ်ဘူးလို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာရေးတွေမှာပြောခဲ့ပြီးတဲ့နောက်မြန်မာနိုင်ငံအခြေစိုက်တန်တမန်ဖွဲ့စည်းတွေရဲ့ဒီကနေ့ထုတ်ပြန်ချက်ထွက်ပေါ်လာတာပါခင်ဗျာ။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိုဟင်ဂျာဒုက္ခသည်တတိယမြောက်အုပ်စုကိုဘင်္ဂလားပင်လယ်အော်တွေကဘာဆန်ချာကျွန်းစခန်းတစ်ကိုထပ်ပို့လိုက်ပါပြီ။အခုလိုမပို့ဖို့လူခွင့်အဖွဲ့တွေကတားနေတဲ့အချိန်မှာဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ဒီဒုက္ခသည်တသန်းကျော်ကိုမြန်မာနိုင်ငံပြန်ပို့ဖို့ကြိုးပမ်းနေချိန်အခုကြောင်းတဲ့ရွယ်ချက်ကဒုက္ခသည်တွေပိုကောင်းတဲ့အခြေအနေအောက်မှာနေခွင့်ရဖို့ဖြစ်တယ်လို့ဆိုပါရယ်။ဒီစီစဉ်အောက်မှာဒုက္ခသည်ပေါင်း1988ဦးကိုရေတပ်သင်္ဘော၄စီးနဲ့စစ်ကောင်မျိုးစစ်ကမ်းကနေပို့ဆောင်ခဲ့တာလို့လဲဘင်္ဂလားဒေ့ရှ်ရေတပ်မှုမိုဟာမက်မိုဆူမန်ဟက်ကပြောပါတယ
်။ We can our team Korea ဆောင်းဆောင်ကျွန်တ
ော်တို့ဖွဲ့နေတဲ့ဘတ်စကြံကျွန်းမှာအသင့်တင်ထားပါတယ်။သူတို့ဒီနေရာတွေကိုရောက်ရင်ကျွန်တော်တို့ဆရာဝန်တွေကစစ်ဆေးပေးမှာပါ။သူတို့တွေအိမ်တွေအခန်းတွေနဲ့အစအစအရာရာစီစဉ်ထားပြီးပါပြီ။သူတို့စီးတဲ့အိမ်တွေနဲ့နေရမှာပါ။နောက်ရက်နှဲငယ်အတွက်ချက်ပြီးသားအစားအသောက်တွေပို့ပေးမှာပါ။နောက်ထပ်ရက်နှဲငယ်ကြရင်တော့ကျွန်တော်တို့နေ့စနေအောင်မှာသူတို့ကိုယ်တိုင်ချက်ပြုတ်စားကြရမှာပါ။သူတို့လုံလုံချုံချုံနဲ့ဘဝတစ်ကိုစနိုင်ဖို့မျှော်လင့်ထားပါတယ်လို့ပြောခဲ့တာပါမြန်မာအစိုးရဘက်ကတော့ဒီရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံထားပါဘူးခင်ဗျာဗီယက်နမ်နိုင်ငံမှာတော့အရင်ကိုဗစ်ထိန်းချုပ်လာနိုင်ခဲ့ရကနေမနေ့ကပိုးသစ်တွေ့တူပြန်များလာပြီးဒီနေ့စောပိုင်းထိလည်းနောက်ထပ်ကိုဦးပိုးတွေ့ခဲ့ခြင်းမှာအစိုးရကွန်မြူနတီပါတီအနေနဲ့လည်း၅နှစ်တချင်လွတ်တဲ့ညီလာခံကျင်းပနေပါတယ်အခုပိုးသစ်တွေ့သူတွေမှာတူဦးကဒီပါတီညီလာခံကျင်းပနေတဲ့ဟနွိုင်းမျိုးတော်ကဖြစ်ပြီးနောက်ရှိဦးကတော့အနာကဟိုင်ဖုန်းနဲ့ဟိုင်ဒွန်နောက်ကွန်နင်းနဲ့ဘက်နင်းပြည်နယ်တွေကဖြစ်ကမနေ့ကစခဲ့တဲ့အခုစစ်သူပေါင်းပိုးတွေ့သူ63ရှိလာပြီလို့ကျန်းမာရေးဝန်ကြီးဌာနကဆိုပါတယ်။ဒီကျန်းမာရေးဝန်ကြီးဌာနကပဲဟနွိုင်းမြို့မှာဒီနေ့တွေ့ခဲ့တဲ့လူနာကမနေ့ကကွန်နင်းပြည်နယ်လေရင်ခွဲလူသမားတူနဲ့ဆက်ဆက်နေတယ်လို့ဆိုလိုက်ချိန်မှာပါတီညီလာခံစည်းဝေးမှာလည်းစစ်စစ်တာနဲ့တူကိုဗစ်စီးကံတွေတင်းကျပ်ဆောင်ရွက်နေပါတယ်။ဒီလိုလင်္ကာနိုင်ငံမှာတော့အိန္ဒိယကပထမဆုံးသို့ကိုဗစ်ရှေးကာကွယ်ဆေးတွေကိုမနေ့ကပို့လိုက်တာတွေကိုဒီနေ့ရှေ့တန်းကကျန်းမာရေးလူသားတွေအတွက်စထုတ်ပေးနေပါပြီ။ Oxo AstraZeneca ကုမ္ပဏီကလည်းအိန္ဒိယမှာလိုင်စင်ယူထုတ်တဲ့ဒီကာကွယ်ဆေးကိုမြို့တော်ကိုလံပိုနဲ့လီတဝက်ကဆေးရုံချကူမှာဒီနေ့စထုတ်ပေးခဲ့တာပါ။ဒီနောက်ပိုင်းမှာနိုင်ငံတစ်ခုလုံးထိုးပေးဖို့ရှိနေပြီးအခုကိုဗစ်ကာကွယ်ရေးလုပ်ငန်းမှာပါဝင်ပတ်သက်နေတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေကိုလည်းဒီပထမအသုတ်ကာကွယ်ဆေးတွေထိုးပေးဖို့စီစဉ်ထားပါတယ်။အခုလိုချိန်မှာအိန္ဒိယမှာတော့နေ့စဉ်ကိုဗစ်ပိုးတွင်းနှုန်းကျဆင်းလာနေပြီးကာကွယ်ဆေးထုတ်လုပ်ငန်းကလည်းပန်းတားတာထက်နှေးနေတယ်လို့ကျန်းမာရေးအရာရှိတွေကဆိုနေပါတယ်ခင်ဗျ။မြန်မာနိုင်ငံမှာရွေးကောက်ပွဲရလဒ်ဆိုင်ရာအငြင်းပွားမှုတွေကြောင့်ရွေးကောက်ပွဲလိုမတည်မငြိမ်ဖြစ်ပြီးအစိုးရသည်ပြောင်းရင်ကြန့်ကြာစီမံကိုစိုးရင်ကြောင်းရွေးကောက်ပွဲလေးလာစောင့်ကြည့်ခဲ့တဲ့ပြည်တွင်းကအဖွဲ့တွေရဲ့ဒီနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒ ဒါအပြင်မြန်မာဒီမိုကရေစီတွင်ကူပြောင်းမှုလုပ်ငန်းစဉ်တစ်ခုလုံးနှောင့်နှေးတုံ့ဆိုင်သွားမှာကိုလည်းနိုင်ငံထဲမှာစိုးရိမ်ပူပန်မှုတွေပေါ်ပေါက်နေတယ်လို့ဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။ရွေးကောက်ပွဲအစဉ်အဆက်ကိုစောင့်ကြည့်ခဲ့တဲ့ Peace Corps ရွေးကောက်ပွဲဆိုင်ရာပြည်သူ့လူရှာမှုအဖွဲ့မြို့မှာဖောင်ဒေးရှင်းငင်းချမ်းမြတ်တာလူဖွဲ့စီနဲ့ဖန်တီရင်တို့လည်းပါတဲ့ဒီအဖွဲ့တွေရဲ့ပူးတွဲကြေညာချက်ထဲမှာပဲရွေးကောက်ပွဲဥပဒေမူပေါင်းလုံခြုံလုံခြုံရေးအားနည်းချက်နဲ့ကိုဗစ်ကန့်သတ်တွေကြောင့်တော့အားနည်းချက်တွေရှိခဲ့တယ်လို့ထောက်ပြခဲ့ပါတယ်။ဒါပေမဲ့ဒီအားနည်းချက်တွေကြောင့်ရွေးကောက်ပွဲရလဒ်ပေါ်ထိခိုက်မှုမရှိသလိုနောက်ဆုံးမဲရလဒ်တွေကမဲဆလာရှင်အများစုရဲ့သဘောထားကိုထင်ရတာကြောင့်အစိုးရသည်ငင်းချမ်းစွာပြောင်းလဲနိုင်ရေးတက်မတော်ပါဝင်ပါတီအားလုံးအနေနဲ့ဒီရလဒ်ကိုလက်ခံရှေ့ဆက်ကြဖို့ဒီအဖွဲ့တွေကတိုက်တွန်းထားပါတယ်။အခုလိုအခြေအနေကြောင့်လက်ရှိငင်းပွားမှုစားဒီလက်ရှိရွေးကောက်ပွဲဥပဒေမူပေါင်းလှုပ်ထုံးလုံနီးအားနည်းချက်တွေပေါ်သင်ကန်းစာယူပြီးနိုင်ငံရေးပါတီတွေပေါင်းကဆွေးနွေးညှိနှိုင်းပြင်ဆင်တဲ့နဲ့ဒါကပဲအနာဂတ်ရွေးကောက်ပွဲတွေပိုကောင်းနိုင်ရေးနည်းလမ်းဖြစ်တယ်လို့အကြံပြုထားပါတယ်။ဒီအဖွဲ့တွေထဲမှာပဲခူးဒေသကလေးလာဆောင်ကြည့်ရေးအဖွဲ့၊ကဲမြမလူစုရပိုင်ခွင့်ညှိနှိုင်းဖော်ဆောင်ရေးအဖွဲ့၊အောက်ချင်းအရက်ဘက်လူမှုအဖွဲ့စီ၊ကဒူးလူငယ်ဖွံ့ဖြိုးရေးတင်မြမနိုင်ငံရွေးကောက်ပွဲစောင့်ကြည့်လေးလာသူများကွန်ဂရက်မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့မြန်ဖယ်ရယ်နဲ့ရိမေကာအဖွဲ့တို့လည်းပါဝင်ပါတယ်ခင်ဗျာ။တောက်ကြညာပိုင်းသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါ။အခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ။
မကြသေးခင်ရက်တွေကဆာလုံနိုင်ငံရေးအရာတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲမြန်မာနိုင်ငံကမြို့ကြီးတချို့မှာလုံခြုံရေးစိုးရိမ်မှုတွေထွက်ပေါ်နေတဲ့အကြောင်းပြပြပေးကြပါမယ်။ကျမမေခပါ။ရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရနဲ့တက်မတော်ကြားတင်းမာမှုတွေထွက်ပေါ်နေချိန်မှာပဲလုံခြုံရေးတင်းကျပ်တဲ့သတင်းတွေထွက်ပေါ်ခဲ့တာပါ။နိုင်ငံရေးတင်းမာမှုသတင်းတွေနဲ့အတူအစိုးရရုံးဆိုင်ရာနေပြည်တော်မှာလည်းပြီးခဲ့တဲ့ရက်ကပဲလုံခြုံရေးတိုးမြင့်လိုက်တာတွေရှိခဲ့ပေမယ့်အကြောင်းရင်းကိုတော့မသိရဘူးလို့နေကန်တူဖြစ်တဲ့ဦးစိုးနိုင်က VOE ပြောပါတယ်
။လောလောဆယ်ဒီပြောနေအပြင်ထွက်မဲ့လူတော်မှာထောက်ခံတာနဲ့မှအဆင်မပြေဘူးလို့ပြောတယ်လောလောဆယ်။ကိုယ်ကလည်းအဝေမခံဘူး။တုံးရက်လောက်တော့ဒီပါရှိပါသေး
။သမရနဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေကိုရွေးကောက်ပွဲဥပဒေချိုးဖောက်မှုနဲ့အရေးယူဖို့အတိုက်အခံပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့မိတ်ဖက်ပါတီတွေကစာကြုံတော်အမိန့်လျှောက်ထားမှုကိုပြည်တော်စုတရားလွှတ်တော်ကလက်ခံသင့်မသင့်ကြားနာခဲ့တဲ့ဒီကနေ့မှာပဲနေပြည်တော်မှာရာဂန်နန်းရှိတဲ့အတိုက်ခံထောက်ခံသူအင်အားစုတွေကမော်တော်ကားအစီး60နဲ့စူဝေးဆန္ဒပြခဲ့တာတွေအတွက်လဲလုံခြုံရေးကိုတိုးမြင့်ခဲ့ရပါတယ်။ရွေးကောက်ပွဲအပြီးအစိုးရတဲ့နဲ့လွတ်တော်တွေစတင်တဲ့အချိန်မှာပဲနိုင်ငံရေးအကြက်တဲတွေလည်းပေါ်ပေါက်နေရတာပါ။လွတ်တော်တက်မဲ့ကိုယ်စားလှယ်တွေနေထိုင်နေကြတဲ့နေပြည်တော်စီပင်ရိပ်သာနေရာတဝိုက်မှာလဲလုံခြုံရေးတိုးမြင့်ထားတဲ့သတင်းတွေထွက်ပေါ်နေပေမဲ့အခြေအနေတွေတည်တည်ငြိမ်ငြိမ်ရှိတယ်လို့လဲရခိုင်အမျိုးသားပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်ကျော်ကဗီဒီယိုလေးကိုပြောပါရစေ
။ဒီမှာတော့ဆရာဆရာမသိပြီးတော့သူတိကျကျအပြောင်းလဲဘာမှမရှိဘူး။ဒီနေ့လည်းပုံမှန်အတိုင်းပဲပုံမှန်လေးသွားနေတာပဲ။အဲ့ဒီရဲလူချင်းကြီးကတော့ကျွန်တော်တို့လာခဲ့တဲ့ကပုံမှန်အတိုင်းခြားကြတာပဲ။ဒါသူတိကျကျကျွန်တော်တို့အဲ့လိုပို့ပြီးတော့လှုပ်တာတော့မဟုတ်ပါဘူး
။လက်တလောအခြေအနေတွေနဲ့ပတ်သက်လို့တက်မတော်ပြောခွင့်ရသူအပြင်နေပြည်တော်ကလုံခြုံရေးတာဝန်ရှိသူတွေနဲ့အာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့မရခဲ့ပါဘူး။ကိုဗစ်ရောဂါထိန်းချုပ်ရေးအတွက်လုံခြုံရေးတိုးမြင့်မယ်လို့တည်ထောက်ပြန်ထားတဲ့နေပြည်တော်ကောင်စီကတာဝန်ရှိသူတအူးဖြစ်တဲ့ဦးတင်ထွန်းကိုဆက်သွယ်မေးမြန်းရမှာတော့လုံခြုံရေးပိုင်းနဲ့ပတ်သက်လို့မပြောနိုင်ကြောင်း VOA ကိုပြောပါရစေ။နေပြည်တော်ကသမရယုံမှာလကုံရဲ့တောက်ကြာနေ့တွေမှာပုံမှန်ကျင်းပလေးရှိတဲ့သတင်းစာရှင်းလင်းပွဲကိုလည်းဒီတစ်ပတ်မှာကျင်းပတာမတွေ့ရပါဘူး။ဒီနေ့ညနေပိုင်းမှာရန်ကုန်တိုင်းပဟန်းမြို့နယ်ကရွေးကောက်ပွဲကော်မရှင်ယုံအနီးတက်မတော်ထောက်ခံသူအင်အားရာချီဆန္ဒပြခဲ့ပြီးကော်မရှင်ကိုကန့်ကွက်ဝေဖန်ခဲ့ကြတာတွေလည်းရှိခဲ့ပါတယ်။မန္တလေးမြို့မှာလည်းဒီကနေ့မနက်ပိုင်းကတရားလွှတ်တော်ယုံအနီးဆန္ဒပြဖို့စီစဉ်ထားတယ်ဆိုတဲ့သတင်းတွေကြောင့်လုံခြုံရေးတိုးမြင့်ထားရတယ်လို့မြို့ကန်တအူးဖြစ်တဲ့ဦးသိန်းအောင်မြင့်က VOA ကိုပြောပါတယ
်တရားလွတ်တော်ရုံးကိုလာပြီးတော့ဆန္ဒပြမယ်လို့အတန်ကြားလို့ဆိုပြီးအမှလုံခြုံရေးတွေချထားတာသူတွေ့ခဲ့တာပဲခင်ဗျဟုတ်ကဲ့ဆိုတော့မနေ့တည်းကနေချထားတာနေ့လယ်လောက်မှသူတို့ဘာသတင်းထားရလို့လဲတော့မသိပြန်ပြီးတော့လူစုခွဲလိုက်တာတော့တွေ့တယ်ပိုနာပဲပြတော့မလို့လို့ဒီနာပဲပြတော့မလို့အတန်တွေကတော့အလိုပဲကောလာဟာလာတွေကတော့ဟိုထွက်ထီတာပဲပေါ့နော်
လူတွေမှာရှိရနေမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေဖြစ်နိုင်ခြင်းရှိတယ်ဆိုပြီးတက်မတော်ကပြောဆိုနေသလိုအတိုက်ခံနိုင်ငံရေးအင်အားစုတွေကလည်းရွေးကောက်ပွဲရလက်အပေါ်ကန့်ကွက်တာတွေရှိနေရကနိုင်ငံရေးတင်းမာမှုတွေကြီးထွားလာနေရတာဖြစ်ပါတယ်ဒီတစ်ပတ်ထဲမှာပဲရန်ကုန်နဲ့နေရာတချို့မှာတက်မတော်ကတန်ကြပ်ကာရင်တွေ ဖြတ်တန်းမောင်းနှင်တာလူတည်င်းတွေလည်းထွက်ပေါ်ခဲ့တာကြောင့်စိုးရိမ်မှုတွေလည်းရှိနေပါတယ်။မြန်မာတည်င်းသမားတအူးဖြစ်တဲ့ NHK တည်င်းဌာနကဥတီဟာတွေးကတော့ရွေးကောက်ပွဲနောက်ပိုင်းနိုင်ငံရေးအပြိုင်မှုတွေရဲ့ရလက်အဖြစ်သုံးသပ်ပါတယ်
။ဒီအပြိုင်ပွဲမှာပြီးခဲ့တဲ့2020ရွေးကောက်ပွဲမှာဖြစ်ပေါ်လာတဲ့ရလက်ကိုအကြောင်းပြုပြီးတော့နိုင်ငံရေးကုန်သိက္ခာအရာပဲဖြစ်ဖြစ်ရတဲ့ရတဲ့ဝေစီဝေဖြစ်သတိတင်မှာနော်အဲ့ဒါဒီအားလုံးကိုဟိုပြစ်မှတ်ထားပြီးတော့ကြီးဝေပြီးတော့ကစားနေနိုင်ငံကြီးချင်းချင်းနေလို့မြင်ပါတယ
်မကြခင်အစိုးရတင်းနဲ့လွတ်တော်တွေဖတ်ပေါ်လာတော့မဲ့အချိန်မှာပဲနိုင်ငံကြီးတင်းမာမှုတွေပေါ်ပေါက်လာနေတဲ့အပေါ်စိုးရိမ်ကြောင်းဒီကနေ့ပဲမြန်မာနိုင်ငံအခြေဆိုင်အနောက်နိုင်ငံတန်ယုံတွေကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနဘက်ကတော့ရွေးကောက်ပွဲရလဒ်ကိုအင်အားသုံးချိန်ချောက်တဲ့လုပ်ရက်တွေလက်ခံမှာမဟုတ်ကြောင်း VOA ကိုပြောဆိုထားသလိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကလည်းရွေးကောက်ပွဲရလဒ်ကိုလေးစားဖို့တွေးထုံလှုပ်ဆော်ပြီးတည်ငြိမ်မှုပြက်ပြောင်းအောင်မလုပ်ဖို့မနေ့တုန်းကပဲသတိပေးထားပါရရှင်။ကျွန်မမိခါပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်။မြန်မာနိုင်ငံမှာနိုဝင်ဘာလတည်းကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့တက်မတော်တဲ့အဆိုရကြားနိုင်ငံရေးတင်းမာမှုတွေပေါ်ပေါက်နေရကြောင်းနိုင်ငံတကာအသိုင်းအဝန်းကစိုးရိမ်တဲ့သဘောထားတွေပြောဆိုခဲ့ကြတဲ့အပေါ်မြန်မာနိုင်ငံရဲ့အတိုင်းအဝန်းနဲ့အကဲခတ်တွေရဲ့အမြင်ကိုပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။မြန်မာဒီမိုကရေစီကူးပြောင်းကာလငြိမ်းချမ်းရေးလူ့အခွင့်အရေးနဲ့နိုင်ငံတိုးတက်ဖို့လှုံ့ဆော်နေရတွေကိုအခိုင်အမာထောက်ခံကြောင်းအမေရိကန် UK နဲ့ဥရောပသမဂ္ဂအပါအဝင်တန်တမန်အဖွဲ့အစည်း15ခုကျော်ကဒီကနေ့ဇန်နဝါရီ29ရက်မှာပဲပူးတွဲကြေညာချက်တစောင်းထုတ်ပြန်ပြောဆိုလိုက်ကြပါတယ်။အာနာယာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရခဲ့တဲ့နိုဝင်ဘာ10ရက်ရွေးကောက်ပွဲမှာမဲမတမာမှုရရှိနိုင်တဲ့ဆိုရဆွဆွဲချက်တွေနဲ့တက်မတော်ကသတိပေးပြောဆိုတာတွေဇက်တိုက်ဆိုသလိုလှုပ်လာရကနိုင်ငံတကာအတိုင်းဝန်ကြားစိုးရိမ်တဲ့သဘောထားတွေထွက်ပေါ်လာခဲ့ရပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့ရွေးကောက်ပွဲရလဒ်ကိုအင်အားသုံးချိန်ချောက်တဲ့လုပ်ရမျိုးကိုလက်ခံမှာမဟုတ်ကြောင်း VOA ကိုပြောဆိုခဲ့သလိုရွေးကောက်ပွဲရလဒ်ကိုလေးစားဖို့တွေးထိုးလှုံ့ဆော်ပြီးတည်ငြိမ်မှုကိုပြက်ပြောင်းအောင်မလုပ်ဖို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ကတော့ပဲသတိပေးထားပါတယ်။Energy Party ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန်းကတော့နိုင်ငံတကာအတိုင်းအဝန်ရဲ့သဘောထားတွေကိုချိုးဆိုလိုက်ပြီးမြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာကိုတော့ကိုယ်တိုင်ဖြေရှင်းရမှာဖြစ်ကြောင်းပြောပါတယ်
ဒါတော့ဒီမိုကရေစီကျင့်သုံးနေတဲ့နိုင်ငံတွေကမြန်မာနိုင်ငံရဲ့ဒီမိုကရေစီအသိအကျိုးပြောင်းရေးကိုအဆင်ရောင်သူတို့ရဲ့သဘောထားတွေကဒီစဉ်းစားချက်ထုတ်ပြန်လာပါတယ်အဲကျွန်တော်ကတော့ဒါကိုလေးစားပါတယ်အဲဒုံတော်လေးကျွန်တော်တို့နိုင်ငံရဲ့ဒီစဉ်နိုင်ငံရေးစာဘုတော့ကျွန်တော်တို့ပဲရှင်းအောင်ဖြစ်
နိုဝင်ဘာ10ရက်ကကျင်းပခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်ကတည်းကရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်နဲ့အစိုးရရဲ့ဆောင်ရွက်ချက်တွေပေါ်တက်မတော်ကဝေဖန်တာတွေရှိခဲ့ရာကနိုင်ငံရေးတင်းမာမှုကြီးကြီးထွားလာခဲ့ရပါ NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကတော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးအပါအဝင်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ကြိုးပမ်းရာမှာကြုံရလို့ရှိရဲ့အဟံတားတစ်ခုလို့ပြောပါတယ
်ကျွန်တော်တို့ဖွဲ့စည်းပုံကိုအပိုင်းချက်ပြင်လို့ကြိုးရတဲ့အခါမှာကျွန်တော်တို့ဒီကမှာတွေ့ပါပါပဲ။အဲတော့ကျွန်တော်တို့ကတော့တိုင်းပြည်ကျိုးပဲ့နော်။ပြည်ရင်ကြောင်းနေခြင်းနဲ့လူတွေနော်ဒီလိုပြောင်းလဲတဲ့အတွက်ကျိုးစီပွားထိခိုက်တဲ့လူတွေကဒီလိုပဲပြစ်ပတ်ခါစီတာမှာပါ။ဒါကကျွန်တော်တို့ကလက်ရှိဥပဒေမျိုးတွေနဲ့အကြမ်းတက်တဲ့နော်မိလာဖြစ်ဖြစ်ရှင်းနိုင်အောင်ရှိပါတယ်။
ရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့တက်မတော်ကဝေဖန်မှုတွေပြင်းထန်လာခဲ့ရကပြီးခဲ့တဲ့ရက်ပိုင်းတွင်မှာတော့တက်မတော်ကတိုင်းပြည်အာဏာသိမ်းနိုင်တဲ့အထိစိုးရိမ်မှုတွေလည်းထွက်ပေါ်လာခဲ့ရပါကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကပါစိုးရိမ်တဲ့သဘောထားတွေထွက်ပေါ်လာနေရကြောင်းမြန်မာနိုင်ငံရေးမှာဥဆောင်သူတွေအနေနဲ့အလေးထားဖို့လိုရလို့လဲနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်
။တမတော်အနေနဲ့လည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပကြောင်းလေးရေးကိုပူးပေါင်းဆောင်ရွက်နိုင်ဖို့အရေးကြီးတယ်လို့မြင်တယ်။တော့ဒီသဘောထားချိန်ညာချက်မျိုးဟာနော်မြန်မာပြည်သူလူထုအများစုရဲ့သဘောထားနဲ့လည်းပဲတစ်ဖက်တည်းကျရဲ့နော်နောက်ပြီးတော့အစိုးရကျွတ်တော်နဲ့တမတော်ခေါင်းဆောင်တွေအနေနဲ့အလေးနဲ့ထားပြီးတော့ရှုမြင်သုံးသပ်တဲ့ပညာချက်တစ်ခုလို့ကျွန်တော်အနေနဲ့တော့မြင်ပါတယ်
။တမတော်ကတော့ရွေးကောက်ပွဲမှာမဲမတမာမှုကြီးဖြစ်နိုင်ခြင်းရှိရဲမဲစင်းစေတန်းလောက်ရှိနေရလို့လဲဒီတစ်ပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်။ပြည်ဝင်ပြည်ပရွေးကောက်ပွဲစောင့်ကြည့်အကဲခတ်သူတွေကတော့ရွေးကောက်ပွဲဟာလွတ်လပ်ပြီးမျှတမှုရှိကြောင်းပြောဆိုထားကြတာပါ။ဒီနေ့မှာပဲမြန်မာနိုင်ငံအခြေစိုက်ရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့တွေပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာလဲတမတော်အပါအဝင်နိုင်ငံရေးပါတီတွေရွေးကောက်ပွဲရလဒ်ကိုလက်ခံပြီးငြိမ်းချမ်းတဲ့နိုင်ငံရေးလုပ်ငန်းစဉ်မှာပူးပေါင်းကြဖို့တိုက်တွန်းထားပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေသတင်းပေးပို့ထားတာပါ။
ွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့အစိုးရနဲ့တက်မတော်ကြမကြသေးခင်ကစလို့နိုင်ငံရေးတင်းမာမှုတွေမြင့်တက်လာနေတာကိုနှစ်ဖက်တွဲဆုံဆွေးနွေးဖြေရှင်းဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါ2020ပြည့်ရွေးကောက်ပွဲမဲမတမာမှုဖြစ်နိုင်တဲ့မဲဆင်းတွေနဲ့ပတ်သက်လို့အစိုးရနဲ့တက်မတော်ကြဖြစ်ပေါ်လာတဲ့နိုင်ငံရေးတင်းမာမှုတွေဟာမြင့်တက်လာပြီးစစ်တပ်ကအာဏာသိမ်းမလားဆိုတဲ့တွက်ဆမှုနဲ့အတူနိုင်ငံတကာကပါစိုးရိမ်တဲ့သဘောထားတွေကိုထုတ်ဖော်ပြောဆိုလာတဲ့အထိပါ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရက်စဲရဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစည်းရုံး KNU ရဲ့အထွေထွေအတွင်းရေးမှူးဘရိုစောထာတို့မူကတော့နိုင်ငံရေးပြည်ထောင်ကိုဆွေးနွေးဖြေရှင်းဖို့ကသာအကောင်းဆုံးဖြစ်မယ်လို့ပြောပါတယ်
။အနာသိရတဲ့ဒီတဲ့ကျတဲ့ပေါ်လောက်ကြီးနေတာပေါ့နော်။ကောင်းကင်ဖြစ်လာဖို့ဆက်အရှိတဲ့ဘုရားကြောင့်ရှိတာဟုတ်။အဲ့တော့အရှိရလို့တတ်တော်ဒီလေအနာကတ်ကိုအမေအကြီးကြီးနဲ့အကြည့်တော့ရေးချမ်းကြောင့်ပြေဆုံးဖြေရှင်းပြီးတိုင်းတဲ့နိုင်ငံသားတွေလည်းစားဖို့ပေါ့နော်။ဒါပေမဲ့ဖြေရှားတဲ့နေရာမှာလည်းရေးချူအဖြေရှားတာဖြစ်ရင်းရှိအတွက်
ဒီကိစ္စကိုကျွန်တော်ကြီးလေးဒီကိစ္စကိုပြန်ဖြေလို့ရတယ်။ RCSS ကရှမ်းပြည်ပြည်ထောင်ရေးကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဘုံမူသန်းခန်းဆိုင်ကနိုင်ငံရေးတင်မာမှုတွေဟာ2008ဖွဲ့စည်းပုံအပေါ်အခြေခံတယ်လို့ယူဆကြောင်းပြောပါတယ်။နိုင်ငံရေးတင်မာမှုတွေကိုတော့တွစ်ဆုံဆွေးနွေးရင်းနည်းလမ်းနဲ့သာပြည်လည်မှုရနိုင်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်
။ဒီ ASEAN ကတော့ဒီကထယ်နဲ့ဒီမိုကရေစီကိုအခြေခံတဲ့ဒီမိုကရေစီရဲ့ဆန်နှုန်းအတိုင်းအတာလိုရက်ပြီးတယ်ပေါ့နော်။အဓိကကတော့ဒီဒီဖြစ်စီပုံချေခံကြောင်းတော့မထောက်ရှိကြောင်းပဲဖြစ်တယ်။ဒါအကောင်းဆုံးနည်းလမ်းကတော့ဒီတွေ့ဆုံဆွေးနွေးဖို့ပဲလေ။တော့ဖက်နေအစဒီအစိုးရဖက်ကြတော့ဒီလည်းမှုရှိနိုင်လို့ရှိနေကိုကောင်းတော့ဘော
နော်။မြန်မာနိုင်ငံရေးအရေးကြီးတဲ့ပြဿနာတစ်ခုဖြစ်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအဓိကကျတဲ့အစိုးရနဲ့တက်မတော်ကြမတင်မမြတ်ဖြစ်နေတဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပါထိခိုက်မှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။PNL ကပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌဦးခွင့်မြင့်ထွန်းကတော့နိုင်ငံရေးဆွေးနွေးမှုတွေကိုထိခိုက်မဲ့တင်းမာမှုတွေကိုဖြေရှင်းနိုင်ဖို့ညီတိုင်းဆွေးနွေးဖို့လိုနေပြီလို့ပြောပါတယ
်။ဒီလိုတမ်းတော်အနာသိမ်းတာမျိုးရှိကြတဲ့ဆိုရင်တော့နိုင်ငံရေးဆွေးနွေးမှုတွေကတော့နေရာတွေကတော့အများကြီးထိခိုက်သွားလိမ့်မယ်လို့အလိုရတယ်။ကျွန်တော်အမြင်တော့နှစ်ဖက်မှာအဓိကကြောင်ကိုကောင်းဆောင်နေတဲ့ဒါတွေ့ဆုံဆွေးနွေးကြဖို့လိုပါတယ်။ကျွန်တော်တောင်းပြရတဲ့အမြဲတမ်းတောင်းဆိုနေကြတာတွေ့ဆုံဆွေးနွေးဆိုတော့ကြာမြတ်တော့ဒီအပ်ပေးဆောင်ရှိနေကြဖို့လိုတယ်။ဒီနေ့ကျွန်တော်တို့ရဲ့မြေသားပြန်ရဲ့ပြည်ရည်ကိုယူနိုင်လို့ဆိုပြီးဘယ်သူအတွက်မှသာအောင်မှုရှိပါဘူး။အားလုံးပြအောင်ပေးရဖို့ကတော့ကျွန်တော်ကြားမှာပြည်ထောင်စုနိုင်ငံကတော့ဒါတော့လိုအပ်နေတယ်လို့မြင်ပါတယ
်။နိုဝင်ဘာလ10ရက်နေ့ကရွေးကောက်ပွဲမှာမဲမတမာမှုဖြစ်နိုင်ခြေရှိတဲ့စီးရင်တွေကိုတက်မတော်ကဇက်တိုက်ဆိုသလိုထုတ်ပြန်ခဲ့ပြီးရှင်းလင်းပေးဖို့တောင်းဆိုရာကနိုင်ငံရေးတင်းမာမှုတွေမြင့်တက်ခဲ့တာပါ။ဒီတစ်ပတ်ထဲမှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းအခြေခံဥပဒေကိုလိုင်းနာမှုမရှိရင်ဖျက်သိမ်းပစ်ဖို့အထိပြင်းပြင်းထန်ထန်ပြောဆိုတာရှိခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာလည်းအနာသိမ့်မဲ့အလားအလာရှိမရှိဆိုတာကိုယတိပြတ်ငင်းဆန်တာမရှိတာကြောင့်လည်းနိုင်ငံရေးအကျပ်တဲတွေကြီးထွားလာမှာကိုစိုးရိမ်နေတာဖြစ်ပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ COVID-19 ရောဂါကာကွယ်ဆေးတွေကိုမြန်မာနိုင်ငံလူဦးရေထက်ဝက်လောက်ကိုတစ်နှစ်အတွင်းထိုးပေးဖို့ရည်မှန်းထားကြောင်းကျန်းမာရေးနဲ့အာရုံစောင့်ကြီးဌာနတာဝန်ရှိသူကပြောဆိုလိုက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်မကတော့စုစုပါ။အိန္ဒိယနိုင်ငံထုတ်ကိုဗစ်ရောဂါကာကွယ်ဆေးကိုဗစ်ရှိသတန်းခွဲကိုဇန်နဝါရီလ28ရက်နေ့ကစပြီးကျန်းမာရေးဝန်ထမ်းတွေနဲ့စေတနာရှင်ဝန်ထမ်းတွေကိုပထမတော့အနေနဲ့စတင်ထိုးနှံပေးနေတာပါ။ကာကွယ်ဆေးပထမဆုံးထိုးနှံပေးနေတဲ့နှစ်ရတာကာလအတွင်းမှာလူဦးရေ6,800ကျော်ကိုထိုးနှံပေးခဲ့ပြီးဖြစ်ပါတယ်။ အိန္ဒိယနိုင်ငံကနှစ်နိုင်ငံအစိုးရကြားချက်ကြီးလက်ဆောင်ဖြစ်ပေးထားတဲ့ဒီကာဂွေစီရီကိုဖေဖော်ဝါရီလ5ရက်နေ့ကနေစပြီးဦးစားပေးအဆင့်လိုက်ပြည်သူတွေကိုစတင်ထိုးနှံပေးသွားမှာဖြစ်ပြီးတစ်နှစ်အတွင်းလူဦးရေထက်ဝက်လောက်ကိုထိုးနှံပေးနိုင်ဖို့မျှော်လင့်ကြောင်းလည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွင်းညွှန်ကြားရေးမှူးဒေါက်တာခင်ခင်ချီကပြောပါတယ်။ကျွန်တော်
တို့ခုလက်ရှိမှာကာဂွေစီရီသည်အဖြစ်ရှိပါတော့အိန္ဒိယကတန်30ဝယ်ပါတယ်တန်30ဒီကျမတို့ရဲ့စစ်စစ်ပေါင်းလူကြီးရဲ့เนาะ26နဲ့28ရာခိုင်နှုန်းလောက်ရှိပါတယ် WHO ရဲ့ COVAX အဖွဲ့အစည်းကနေပြီးတော့ရနိုင်တာကျမတို့လူကြီးရဲ့20ရာခိုင်နှုန်းရမှာဖြစ်ပါတယ်အဲဒါဆို20ရာခိုင်နှုန်းဆိုတော့20နဲ့26နှုန်းပေါင်း46ရာခိုင်နှုန်းလောက်ကတော့ဒါ2021အတွင်းမှာကျမတို့ဒါချုပ်ငုံမိနိုင်တယ်ထိုးနိုင်နိုင်တယ်လို့ဒါတွေးလို့ရပါတယ်
အိန္ဒိယကနေဝယ်ယူထားတဲ့ကာဝယ်ဆေးတွေကဆေးလုံးရီနှစ်တန်းကိုဖေဖော်ဝါရီလအစောပိုင်းမှာရောက်ဖို့ရှိနေပြီးကိုဗတ်အဖွဲ့ဝင်နိုင်ငံတွေစီပေးပို့မဲ့ကာဝယ်ဆေးတွေကိုလည်းမြန်မာနိုင်ငံအနေနဲ့မက်စတာအတွင်းမှာရရှိနိုင်ဖို့မျှော်မှန်းထားပါတယ်။ပြည်ရင်းမှာအသုံးပြုသွားမဲ့ကာဝယ်ဆေးတွေနဲ့ပတ်သက်လို့ဒေါက်တာခင်ခင်ကြီးက
ခုကာဝယ်ဆေးတွေနဲ့ပတ်သက်လို့ရှင်နော်အိန္ဒိယကာဝယ်ဆေးတွေသုံးမယ်ကိုဗတ်ကနေပြီးတော့ WHO ကိုဗတ်ဆက်နေပြီးလာတဲ့ကာဝယ်ဆေးတွေသုံးမယ်။ဒါ့အပြင်တရုတ်နိုင်ငံသားရေးဝန်ကြီးနဲ့နိုင်ငံတော်ကောင်စီဝင်မက်စတာဝန်ကြီးလာတော့လည်းကာကွယ်ဆေးသုံးသိက္ခူပေးမယ်လူတန်းမယ်ဆိုတာပြောတာရှိပါတယ်အဲ့မှာလဲတရုတ်ရဲ့ကဘယ်ကာကွယ်ဆေးပေးနေတော့မသိပါဘူးလက်ရှိအနေထားရတော့တရုတ်ရဲ့ကာကွယ်ဆေး၄မျိုးပါဆိုလို့ရှိရင် early or limited use ရင်း၈ခုထဲမှာသူတို့၄ခုပါပါတယ်မရှကာကွယ်ဆေး၂ခုပါပါတယ် oxford တစ်ခုဖြစ်ပါတယ်ပြီးရင် barat biotech ကတစ်ခုဖြစ်ပါတယ်ဒါကတော့မှတ်ပြောလို့ early or limited use တင်မပါတယ်၈ခုပါဖြစ်ပါတယ်၈ခုမှာတရုတ်က၄ခုမှာဘယ်ကာကွယ်ဆေးရရှိမလဲဒါနဲ့ပတ်သက်ရင်တော့မသိသေးပါဘူးသက်ဆိုင်ရာအဖွဲ့တွေတော့ညှိနှိုင်းပေါင်းဆက်ပြီးတော့ဆောင်ရွက်နေဦးမှာဖြစ်ပါတယ်
ကိုဝင်ဆောင်အမျိုးသမီးတွေနိုတိုင်မီခင်တွေနဲ့ကိုဗစ်ရောဂါကူးစက်ခံရသူတွေအပါအဝင်ယောဂပျောက်ကင်းတာ14ရက်မပြည့်သေးသူတွေအပြင်အသက်18နှစ်ယောက်ရှိသူတွေကလွယ်လို့ယောဂကာကွယ်ဆေးထိုးနှံနိုင်တယ်လို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ကာကွယ်ဆေးနဲ့ပတ်သက်ပြီးသတင်းအချက်အလက်အမှားတွေကိုမြေုံချဖို့လည်းဒေါက်တာခင်ခင်ကြီးကတတိပေးထားပါတယ်။
နောက်ထပ်ဘေးကာကွယ်ဆေးတွေဝယ်မလဲဆိုတာကတော့လက်ရှိကာကွယ်ဆေးတွေရဲ့သူ့ရဲ့စိတ်ချရမှုဘေးကင်းလုံခြုံမှုကထပ်ထပ်ပြီးတော့ထွက်လာနိုင်ပါတယ်။အချို့အပြင်ပြောချင်တာကတော့ကျမတို့လည်းအညာမြန်မာတွေအတွက်အားနည်းတဲ့ကောင်းမွန်တဲ့စိတ်ချတဲ့ကောက်ပဲဈေးကိုဒါထုံးနဲ့ပေးနေတာဖြစ်တဲ့အတွက်ကြောင့်မို့ဟိုသတင်းမားတွေကိုမယုံပါနဲ့သတင်းမားတွေလည်းမ share ပါနဲ့အသေးစိတ်သိချင်တာရှိရင်2019ကိုမေးပါ
နိုင်ငံတွင်းယောဂကာကွယ်ဆေးစတင်ထုံးနဲ့ပေးနေချိန်မှာပဲအတီးပြူလူနာတစ်နှစ်ကိုပြန်မြအနေနဲ့300ကျော်လောက်ရှိနေပါတယ်ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ဇန်နဝါရီလ28ရက်နေ့အထိထုတ်ပြန်ထားတဲ့စာရင်းအရပြည်တွင်းမှာကာယယောဂကြောင့်သေဆုံးသူ3,100ကျော်နဲ့ယောဂကုသခံရသူပေါင်းက33,900ကျော်ရှိနေပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာခြားသာရင်းနေ့ကတော့ထရမ့်အစိုးရလက်ထက်ကချမှတ်ခဲ့တဲ့ဂျမားရေးဆိုင်ရာမူဝါဒအများပြားကိုပယ်ဖျက်လိုက်ပါတယ်။ဒီထဲမှာအမေရိကန်ပြည်တွင်းမှာရောပြည်ပမှာပါကိုယ်ဝင်ဖြတ်ချတာကိုကန့်သက်ထားတဲ့အပေါ်ပယ်ဖြတ်တာလည်းပေါင်းပါတယ်။သမ္မတဘိုင်ဒန်ရဲ့လှုပ်ဆောင်ချက်တွေကကမ္ဘာတော်အင်္ဂါအမျိုးသမီးတွေရဲ့ကလေးမွေးဖွားပိုင်ခွင့်နဲ့ကိုယ်ဝင်ဖြတ်ချပိုင်ခွင့်အပေါ်မှာဘလို့အထိပ္ပယ်တက်ရောက်မှုတွေရှိစီမလဲဆိုတာနဲ့ပတ်သက်ပြီးတော့ဘက်စီဝီဒါကူဆိုရာသတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။အမျိုးသမီးတွေရဲ့တာဖော်မီရဲ့ကိစ္စရင်းနဲ့ပတ်သက်ပြီးတော့ကျွန်မရေဝန်ဆောင်မှုပေးနေတဲ့ကမ္ဘာတော်အင်္ဂါစည်းကမ်းတွေအနေနဲ့အခုခါမှာကိုယ်ဝင်ဖြတ်ချမှုနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုအမေရိကန်အစိုးရရဲ့ငွေကြေးအထောက်ပံ့နေဆုံးရှုံးမှမစိုးရိမ်ရပဲပေးနိုင်ပြီဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာပြည်တွင်းပြည်ပကအမျိုးသမီးတွေရဲ့တာဖာမီရဲ့ဆိုင်ရာကျန်းမာရေးဆောင်ရှောက်မှုတိုးချဲ့ရရှိဖို့အတွက်အုပ်ချုပ်ရေးအမိန့်တရကိုဂျာတာရီနီကလက်မှတ်ရေးထိုးလိုက်ပါတယ်။ဒီထဲမှာ Global Gag Rule လို့ခေါ်တဲ့မက္ကဆီကိုစီးပွားမှုဝါဒကိုပယ်ဖျက်တာလည်းပါဝင်ပါတယ်။ဒါကဘာလဲဆိုတော့ကိုယ်ဝန်ဖျက်ချမှုကိုအကြံပေးတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုအမေရိကန်ဘုံအစိုးရကငွေကြေးထောက်ပံ့တဲ့အပေါ်တားဆီးတဲ့အမေရိကန်ရဲ့မူဝါဒဖြစ်ပြီးတော့ဒါကို1984ခုနှစ်ကသမ္မတရော်နယ်ရေဂန်ကစပြီးရီပပ်ဘလစ်ကန်သမ္မတတွေကထောက်ခံခဲ့ကြတာဖြစ်ပါတယ်။အခုလိုလက်မှတ်ထိုးခဲ့တာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့
Second order I'm signing relates to protecting women's health at home and
ကျွန်တော်ဒုတိယမြောက်လက်မှတ်ထိုးလိုက်တဲ့အမိန့်ကတော့ပြည်တွင်းပြည်ပကအမျိုးသမီးတွေရဲ့ကျန်းမာရေးကိုကာကွယ်ဆောင်ရှောက်မှုနဲ့သက်ဆိုင်ပါတယ်။ကိုယ်ဝန်ဖျက်ချပိုင်ခွင့်နဲ့ပတ်သက်ပြီးအမျိုးသမီးတွေအဖိုးနှုံးသက်တာတဲ့ကျန်းမာရေးဆောင်ရှောက်မှုတွေရဖို့ပူပြီးတော့ခက်ခဲအောင်လုပ်ထားတာတွေကိုပြင်ဆင်ပြီးအပြောင်းအလဲတွေပြန်လုပ်လိုက်ပါတယ်
။အရင်ဒီမိုကရက်တစ်ပါတီသမ္မတတွေဖြစ်တဲ့ Bill Clinton နဲ့ Barack Obama တို့တုန်းကလည်းဒီဥပဒေကကမ္ဘာတော်မှာရှိတဲ့အမျိုးသမီးတွေနဲ့ main ကလေးတွေအနေနဲ့အရေးကြီးတဲ့ကျန်းမာရေးဆောင်ရှောက်မှုမရရှိနိုင်အောင်ပိတ်ပင်ထားတယ်ဆိုပြီးတော့ပယ်ဖျက်ခဲ့တာပါ။ရှင်နာဂုတ်မန်ဟာ National Partnership for Women and Family ဆိုတဲ့အဖွဲ့ကညွှန်ကြားရေးမှူးဖြစ်ပါတယ်
။
every time funding for reproductive health care services, including for abortion care, is cut or undermined,
လူတွေရဲ့ကျန်းမာရေးကအန္တရာယ်ရှိလာတယ်လို့စီးပွားရေးအရလုံခြုံမှုပေါ်အန္တရာယ်ရှိလာတဲ့အပြင်လူတွေရဲ့ဘဝဟာလည်းအန္တရာယ်ရှိလာပါတယ်။ဒါပြန်ထရမဆူရလက်ထက်ကပြည်တွင်းမှာကိုယ်ဝန်ဖျက်ချတာရင်းနဲ့ပတ်သက်ပြီးကန့်သတ်မှုတွေကိုဒါမှမဟုတ်ဂျိုးဘိုင်ဒန်ကပြန်ရုပ်သိမ်းခဲ့ပါတယ်။အမေရိကန်မှာကိုယ်ဝန်ဖျက်ချတာဟာတရားဝင်ဖြစ်ပေမဲ့ပြီးခဲ့တဲ့ထရမဆူရလက
ျမတို့အနေနဲ့ဒါကိုပို့ပြီးတော့ကန့်သတ်နိုင်ရင်ကောင်းမှာဖြစ်ပေမဲ့ကံမကောင်းစွာနဲ့ပဲသမ္မတဘိုင်ဒန်အစိုးရလက်ထက်မှာတော့ကိုယ်ဝန်ဖျက်ချမှုနဲ့ပတ်သက်ပြီးအမျိုးသမီးတွေကိုကိုယ်ဆန္ဒရှိတဲ့အတိုင်းရွေးချယ်ခွင့်ပေးတဲ့ဥပဒေတွေကိုပို့ပြီးတော့တွန်းအားပေးလှုပ်ဆောင်လာမှာကိုပဲတွေ့မြင်မိပါတယ်
။ Trump အစိုးရရဲ့မူဝါဒတွေကိုရုပ်သွင်းမှုနောက်ထပ်လှုပ်ဆောင်လိုက်တာတခုကတော့ပြည်ထောင်စုအစိုးရကနေပေးနေတဲ့ကျန်းမာရေးစောင့်ရှောက်မှုအာမခံအစီအစဉ်တွေဖြစ်တဲ့ Medicaid နဲ့ Obama Care လို့ခေါ်တဲ့နမူနဲ့ကျမကြီးအာမခံစနစ်တို့ကိုပို့ပြီးတော့ရရှိနိုင်မှုအတွက်သမ္မတဂျိုးဘိုင်ဒန်ကအမိန့်တွေထုတ်ပြန်လိုက်တာဖြစ်ပါတယ်
။ Basically the best way to describe them to undo the damage Trump has done.
အခြေခံအဖြစ်ဒါတွေကိုအကောင်းဆုံးဖော်ပြဖို့ကတော့ Trump အစိုးရလက်ထက်ကထိခိုက်ဆုံးရှုံးမှုတွေကိုပြန်ပြီးတော့ပြုပြင်သွားဖို့ပါပဲ
။ဒီစီဇန်ကိုတိုးချက်လိုက်တဲ့အတွက်ကျမကြီးအဖြစ်တော့ကျမကြီးအာမခံမရှိတဲ့ American 15သန်းလောက်အကျိုးကျေးဇူးတွေရရှိလာနိုင်တယ်လို့ကိုင်ဇာကျမကြီးဆောင်ရှောက်မှု Foundation ကပြောပါတယ်ခင်ဗျာ။
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးခန္ဓာကိုကျမခင်မထွေးကတင်ဆက်ပေးပါမယ်။လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြီးခဲ့တဲ့2020နိုဝင်ဘာရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရတာကြောင့်မကြာခင်မှာဆိုးရဒုတိယသက်တမ်းဆက်ပြီးတော့တာဝန်ယူရတော့မှာဖြစ်ပါတယ်။လက်ရှိအာဏာရပါတီပဲပြန်အနိုင်ရတာဖြစ်လို့လာမယ့်ဆိုးရတက်မှာလည်းလက်ရှိတာဝန်ထမ်းနေကြတဲ့သူတွေပဲပြန်ပါလာနိုင်တယ်လို့ယူဆတာတွေရှိတယ်လို့ NLD အစိုးရအနေနဲ့နောက်9နှစ်သက်တမ်းမှာအရင်ထက်ပိုပြီးတော့နိုင်ငံအတွက်လိုအပ်ချက်တွေကိုပိုမိုဖြည့်ဆည်းဆောင်ရွက်ပေးနိုင်မှုမျှော်လင့်သူတွေလည်းရှိပါတယ်။ဆိုရတဲ့အပေါ်မှာအမျိုးသမီးတို့ရဲ့အကြောင်းဘယ်လိုမျှော်လင့်ချက်တွေရှိနေသလဲဆိုတာကိုတည်ထင်ပံအမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင် There's a path we must choose sometimes
Gotta stand up and fight sometimes ဒီကတော့သူ့ရင်းစီအစိုးရရုံးနဲ့ဒီမှာပြောတော့ကြောနေမှာပေါ့နော်ဒီအပေါ်မှာကျေးရဘက်ကနေအဓိကတိုင်းသားတွေကလည်းတစ်ခုခုလိုအလိမ့်မယ်။ဘာလို့ဒီမှာနေနေရအချင်းချင်းရတာကသင်ရမှုမျိုးရှိရတဲ့ကြောင့်ခုချင်းအစီအရနကိုင်းရလာရှိတဲ့ကမ္ဘာကြီးပဲရှိနေတဲ့ပြဿနာရှိရတယ်။အဲဒါစီဟာကဆက်လက်ပြီးမှရှိနေဆိုရင်ကျွန်တော်တို့ကအနာကက်ဆက်တွေဒီကြောင့်ဒီပြောတဲ့အပိုင်းမှာလည်းအများကြီးအဆန်တားဖြစ်နေတယ်ပေါ့နော်။ဆိုတော့အဓိကဒီ unity အစိုးရလို့ပြောရခါမှာလည်းဒီလိုအပြောနဲ့မဟုတ်ဘဲနဲ့အလုံးစုံတကယ်ခိုင်းနေချင်တယ်ပေါ့နော်။အကြီးကျယ်ရင်းချမ်းကြီးပြီးတော့ကျွန်တော်တို့တိုင်းဒါအရေးပတ်သက်ပြီးမှဒီကောင်လေးဆောင်ဖို့အတွက်ပေါ့နော်။ဒါတွေကိုအဲ့ဒီအစိုးရအနေနဲ့ရတဲ့ဖြစ်ဖြစ်ဆောင်ဖို့အရေးကြီးလိမ့်မယ်ပေါ့ကျွန်တော်တို့အမြင်ပေါ့နော်
။ဒါကတော့ကချင်ပြည်နယ်ကစိုင်းနုပန်ပြောသွားတာပါ။စစ်ပွဲတွေမငြိမ်းချမ်းသေးတဲ့မြန်မာနိုင်ငံအတွက်အဓိကငြိမ်းချမ်းရေးရရှိအောင်လူထုခရွေးကောက်တင်မြှောက်ထားတဲ့ NLD အစိုးရအနေနဲ့အလေးပေးလုပ်ပြီးစီစဉ်တယ်လို့စိုင်းနုပန်လိုပဲကျွန်မအမေမြန်ဆက်သွယ်ခဲ့တဲ့အမျိုးသမီးအများစုကပြောပါတယ်။လက်ရှိညီညီတိဆောက်နိုင်ဖို့အတွက်ဆိုရင်တော့ NLD အစိုးရအနေနဲ့တိုင်းရင်းသားလူမျိုးစုတွေအကြယုံကြည်မှုရအောင်ခိုင်ခိုင်မာမာကြိုးပမ်းစီစဉ်တယ်လို့ပြောသူကတော့နော်ဆဲဆဲပါ။တိုင်းသားအမျိုးသမီးအဖွဲ့၁၀ဖွဲ့ကျော်နဲ့စုစည်းထားတဲ့ WLP အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ကိုစားပြောတာပါလို့လည်း WLP ရဲ့လက်ရှိအထူးထွေထွေးရေးမှူးတာဝန်ကိုယူထားတဲ့နော်ဆဲဆဲကပြောပါတယ
်။ WLP အနေနဲ့ဆိုရင်အထူးသဖြင့် NLD အစိုးရပေါ့နော်။ကျွန်တော်တို့တကယ်ဂုဏ်ယူခဲ့တဲ့ပါတီဖြစ်ခဲ့တယ်အထူးသဖြင့်ဒေါ်စက်စုကြည်ပေါ်ပါဝင်ပါတော့ကျမတို့ဆိုရင် သူတို့ထားနေလို့မျိုးဖို့အတွက်ကျွန်တော်တို့အများကြီးရုန်းကန်ခဲ့တယ်အများကြီး advocacy လုပ်ပေးခဲ့တယ်ပြီးလို့ရှိရင်လည်းအများကြီးလည်းမျှော်လင့်ခဲ့တယ်ပေါ့နော်ကျွန်တော်တို့ကတိုင်းရင်းသားတန်းတူရေးကိုလည်းအခြေခံတယ်တရားမျှတမှုကိုလည်းအခြေခံတယ်အနေထမှာမတရားလုပ်တာတွေဥမာအကဲအကြီးအကဲတွေမလုပ်ရင်တော့မှဒါတယောက်ကလှုပ်လိုက်တာနဲ့တဖွဲ့လို့ကိုကျွန်တော်တို့မြင်ပါလေနော်ဆိုတော့ကျွန်မတို့အပေါ်မှာယုံကြည်မှုမတည်ဆောက်နိုင်တဲ့အနေအထားကိုကျွန်မတို့တွေ့ရတယ်။အဲဒါကြောင့်မလို့ကျွန်မတို့ကနောက်ထပ်ယုံကြည်မှုကြကြလာအောင်ကျွန်မတို့မလို့ချင်ဘူးနော်။ကျွန်မတို့အပါဝေတခြားသောသူတွေလည်းဒီလိုခံစားရခံစားမယ်ဘူးနော်။ကိုယ်အစိုးရကကိုလိုချင်တာကိုဖြစ်ချင်တာနားမထောင်ဘူးဆိုရင်ယုံကြည်မှုကတော့နည်းမှာပဲပြောကြမှာပဲ။ဆိုတော့ဒီတစ်ခေါက်မှပြန်လဲတုတ်တက်တင့်နေဘူးနော်။အထူးသဖြင့် NLD အစိုးရကသူတို့ဘလောက်ထိလူထုတွေရဲ့အပန်တွေကိုဘယ်လောက်ထိလှုပ်ပေးတာမျိုးတွေရှိတယ်ဆိုတာပြန်လဲသုံးသပ်ပြီးတော့လူထုတွေအပေါ်မှာပြန်လဲယုံကြည်မှုတွေပုံမတီဆောက်ဖို့လိုတယ်လို့ကျွန်မမြင်နေပါတော့။အဲအခါကျမှပဲလူထုကကိုယ့်အစိုးရကိုကိုယုံကြည်လာပြီဆိုရင်ညွန်လေးချက်တွေကလည်းထားရဲတယ်ပြီးလို့ရှိရင်လည်းပူပါပါဝေရမယ်ဆိုလဲအားရှိတယ်။ပါဝေခြင်းနဲ့စိတ်ရှိတယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးတာမလုပ်ဘူးဆိုရင်တော့ပူပူဆိုတာကကျွန်မတို့လူထုနဲ့အဲ့ဒီအစိုးရနဲ့ပူကွဲလာနိုင်တဲ့ပူသဘောထားတွေအမြင်တွေအယူအဆတွေပုံမူကွဲလာနိုင်တဲ့အနေအထားတွေရှိလာနိုင်လို့ကျွန်မမြင်နေပါတော့
။အဲ့ဒီအစိုးရအနေနဲ့နောက်ထပ်၅နှစ်ဒုတိယတက်တန်းကာလအတွင်းပညာရေးကဏ္ဍမှာတိုးတက်ပြောင်းလဲမှုတွေဖြစ်လာအောင်ကြိုးပမ်းစီရင်သူတွေလည်းရှိပါတယ်
။အခုတက်လာတဲ့အစိုးရကိုဒီ၅နှစ်တက်တန်းအတွင်းမှာဘာတွေပြောင်းလဲစီခြင်းနဲ့ဘယ်ရောက်လုပ်စီခြင်းလဲဆိုရင်နံပါတ်၁ကတော့ပညာရေးပိုင်းမှာပညာရေးပိုင်းမှာဆိုလို့ရှိရင်အားလုံးအကျုံးဝင်တဲ့ပညာရေးဖြစ်အောင်လုပ်ပေးစီခြင်းနဲ့တန်ဆွမ်းသူမတန်ဆွမ်းသူအကြမ်းမှခွဲခြားဆက်ဆံမှုမရှိဘဲနဲ့အားလုံးပါဝင်နိုင်တဲ့ပညာရေးဖြစ်စီခြင်းနဲ့နောက်တစ်ခုကနိုင်ငံကအစ်စ်မီတဲ့ပညာရေးဖြစ်စီခြင်းပါတယ်။မြန်မာနိုင်ငံကဖွေးရတဲ့သူတယောက်ဒီနိုင်ငံခြားမှာဘွေရတဲ့သူတယောက်နဲ့အရေးချင်းတူတူပဲအလုပ်လည်းတန်းဝင်လို့ရတယ်ရှောက်လို့ရတယ်ဆိုရင်အခြေအနေမျိုးအထိမျှော်လင့်ပါတယ်ဒီအခြေခံပညာမှဒီတက္ကသိုလ်ပညာအထိပေါ့နော်အဆင့်မြင့်နိုင်ဖို့မျှော်လင့်ပါတယ်ပေါ့နော်ဒါတော့တစ်ချက်ပါနောက်တစ်ခုကတော့ဒီအလုပ်ကင်ခွင့်လန်းတွေပါဘွေရပြီးနောက်ပိုင်းမှာညီမနိုင်ငံမှာအလုပ်လက်မဲ့တွေအများကြီးရှိနေပါတယ်အဲ့တော့ဒီလိုလူငယ်တွေ brain drain နဲ့မဖြစ်သွားရအောင်ကိုယ့်နိုင်ငံအတွင်းမှာအလုပ်ကင်တွေရရှိဖို့နောက်တစ်ခုကကြမှာတကယ်ဥမာ qualify ဖြစ်တဲ့ graduate တွေဖြစ်နေပြီဆိုလို့ရှိရင်အလုပ်ကင်ပြီးအလိုလျောက်လဲကိုယ့်ရည်စီကိုရောက်ရှိလာမယ်လို့ပြောလဲယုံကြည်ထားပါတယ်။ဒါကြောင့်နိုင်ငံကရင်းနှီးမြှုပ်နှံမှုတွေနဲ့အတူမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေလောက်ကန်ပုံမရရှိဖို့ဆိုပြီးတော့မြန်မာအနေနဲ့ဒီကအမျှော်လင့်ထားပါတယ်ပေါ့နော်။တရားလည်း၅နှစ်တက်တန်းကာလအတိုင်းမှာအစိုးရအနေနဲ့ခြေလမ်းအကုန်အပြည့်အဝမဟုတ်တော့အနည်းဆုံး50ရာခိုင်နှုန်းအထိရောအကောင့်ထဲပေါ်နိုင်မယ်ပြောင်းလဲနိုင်မယ်လို့ညီမတို့ယုံကြည်မျှော်လင့်ထားပါတယ်။ဒါကြောင့်လည်းညီမတို့မဲပေးခဲ့တာလည်းဖြစ်ပါတယ
်။ဒါတော့ ERI တိုင်းမဥပင်မြို့နယ်မှာMBLDC ကိုပိုင်ပုဂ္ဂလိယသင်တန်းကျောင်းတည်ထောင်ထားပြီးတော့ကိုရိုင်းလဲသင်တန်းဆရာမအဖြစ်နဲ့ဥဆောင်သင်ကြားပေးနေတဲ့မတ်မေကြီးကျော်ကျော်ပြောပြသွားတာပါအလားတူပဲဒီပညာရေးပိုင်းမှာတိုးတက်ကောင်းမွန်လာအောင်လုပ်ပေးစေချင်တယ်လို့ပြောလာသူနောက်တူကတော့ရန်ကုန်မြို့ကပထမနေဥပဒေကျောင်းသူမလာမင်းချူပါ
တမီးကတက္ကသိုလ်ကျောင်းသူတယောက်ဖြစ်တဲ့အတွက်တမီးနဲ့အနီးစပ်ဆုံးနဲ့ level ဖြစ်တဲ့ပညာရေးပိုင်းဆိုင်ရာမှာဆိုလို့ရှိရင်အခုလာမဲ့နောက်၅နှစ်မှာတာဝန်ယူမဲ့ NLD အစိုးရအနေနဲ့ပေါ့နော်တမီးတို့လိုလူငယ်တွေကျောင်းသားတွေအတွက်ကိုယ်စိတ်ဝင်စားတဲ့ဘာသာရပ်ကိုလွတ်လွတ်လပ်လပ်သင်ကြားနိုင်ခွင့်သင်ယူခွင့်အခွင့်အရေးတွေကိုပို့ပြီးတော့လမ်းဖောက်ပေးမယ်ပေါ့နော်လမ်းဖွင့်ပေးမယ်လို့တော့မျှော်လင့်ပါတယ်အခုတက္ကသိုလ်ဝင်တဲ့အမှတ်စင်ခွဲတဲ့အခါမှာယောက်ျားလေးနဲ့မိန်းကလေးနဲ့အမှတ်ခွဲတာဒန်းတူညီများမှုမရှိသေးဘူးပေါ့နော်ကလေးရမကပိုရနေမှာဒီစေးကြောင်းဝင်ခွင့်ရမယ်ဆိုတာမျိုးကြီးအခုချိန်ကြီးခွဲခြားတာတော့ခွဲခြားတာဖြစ်တဲ့အတွက်ပေါ့နော်ဥမာအင်ဂျင်နီယာလိုင်းသွားခြင်းနဲ့သူဆိုလို့ရှိရင်အမှတ်ကဘဏ္ဍမှတ်လိုနေလို့မပြည့်ဘူးလို့ဆိုပြီးတော့အင်ဂျင်နီယာလိုင်းမတက်လိုက်ရပဲနဲ့ကိုစိတ်မဝင်စားတဲ့တခြားမိတဲ့လိုင်းကိုသွားပြီးတော့တက်နေရတယ်အဲကြတော့ဘာဖြစ်သွားလဲဆိုတော့ကိုလည်းစိတ်မဝင်စားဘူးဒီလိုင်းကိုဒါပေမဲ့အမှတ်မမီတဲ့အတွက်တက်လိုက်ရတဲ့ဆိုတော့ခံစားချက်မျိုးနဲ့ဒီဘာသာရပ်ကိုတင်ကြားလိုက်ရဆိုတော့အဲ့ဒီဘာသာရပ်ပေါ်မှာလည်းစိတ်ဝင်စားမှုမရှိတော့ဘူးပေါ့နော်အဲ့ဒီတော့ဥမာအကြောင်းသားတယောက်ကအင်ဂျင်နီယာလိုင်းကိုစိတ်ဝင်စားတယ်ဆိုလို့ရှိရင်အဲ့ဒီအကြောင်းသားတွေအတွက်အဲ့ဒီဘာသာရပ်နဲ့ပတ်သက်ပြီးတော့ပေါ့နော်ဝင်ခွင့်စာမေးပွဲလေးဖြည့်ခိုင်းတာမျိုးဖြည့်ခိုင်းပြီးတော့အဲ့ဒီစာမေးပွဲကိုအောင်လဲဆိုရင်အင်ဂျင်နီယာလိုင်းကိုတက်ခွင့်ပေးမယ်အဲ့လိုအခွင့်အရေးပေးမယ်ဆိုလို့ရှိရင်အကြောင်းသားအနေနဲ့ကလည်းခံစားမှုပိုကောင်းမယ်လို့တမီးအနေနဲ့ကတော့မြင်ပါတယ်အဲ့ဒီဟာကိုအခုလာမဲ့ဆိုရအနေနဲ့ပြောင်းလဲပေးနိုင်တယ်လို့တော့မျှော်လင့်ပါတယ်
မတန်ဆွမ်းသူတွေအရေးရှေ့တန်းကနေဆောင်ရွက်နေတဲ့ရန်ကုန်တိုင်းမတန်ဆွမ်းသူများအသင်းအတွင်းရေးမှူးမတ်ချောစုလန်ရဲ့အစိုးရတဲ့အပေါ်မျှော်လင့်ချက်ကရောဘယ်လိုရှိပါလဲ
။အစိုးရတဲ့ဆိုရင်ကျမတို့အရင်တုန်းကအစိုးရကပဲကျမတို့ပြန်ပြီးတော့မှဟိုတူတူကြရတာဖြစ်တယ်ပေါ့နော်။အဲ့တော့ကျမတို့လုံလန်းစာလုပ်တွေနဲ့တန်းလန်းနေရှိရပေါ့နော်။အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့အောင်မြင်အောင်လဲကျမတို့လုပ်နေကြတယ်။နောက်တစ်ခုကကျတော့ဒီမတန်ဆွမ်းသူတွေကို
လီလုံးစိတ်ကျင်တာပါလဲဆိုတော့ကျမတို့ဒီအစိုးရဌာနဆိုင်ရာလူကြီးတွေဆိုလို့ရှိရင်ကျမတို့ကတော့အများတန်းကြီးကြီးစောင့်ရှောက်ရမယ်ဟာလားနောက်တစ်ခုကကျတော့အများတန်းဟိုထောက်ပံ့ပေးကြရမယ်ဆိုတဲ့ဟာမျိုးကိုပဲမြင်နေရပါတော့အဲ့အတွက်အဲ့လိုမျိုးမဟုတ်ဘဲနဲ့ကျမတို့ပေါ့နော်ကိုယ်တိုင်ကိုယ်တဦးတယောက်ဒီရဲ့ပင်ကိုရေးသေးတယ်နဲ့ဆိုင်နဲ့အဲလုပ်ငန်းတွေပေါ်ဆောင်ပေးပါအဲလုပ်ခွင့်ပေးဖို့ပေါ့နော်ဒန်းလူခွင့်ရေးတွေပေးဖို့ကိုလည်းကျမတို့ဒီမတန်ဆန်းနေရမျှော်မှန်းကြတာပေါ့နော်
မြန်မာနိုင်ငံအထွန်းမှာအမျိုးသမီးတွေအတွက်အလုပ်ကိုင်ခွင့်လန်းတွေပိုးပြီးတော့ဖန်တီးပေးတာမျိုးလိုလားတယ်လို့ပြောကြတဲ့သူတွေလည်းရှိပါတယ်။ဒီထဲမှာရန်ကုန်တိုင်းဒလမြို့နယ်ကမတ်မေချူလွင်လည်းပါပါတယ်
။မြန်မာကတော့အခုပြည်နယ်ခုနှစ်ခုတိုင်းခုနှစ်ခုမှာညီမစာပြိုက်တွေလိုက်ဖွင့်တာပေါ့နော်။လိုက်ဖွင့်တဲ့ဆိုတဲ့ခါကျတော့ညီမဒီမြန်မာပြည်အနှံ့ရောက်တဲ့ရောက်တဲ့ခါကျတော့တိုင်းရင်းသားလူမျိုးစုတွေ130မျိုးနဲ့လည်းညီမတို့တွေ့ရတယ်တွေ့ရတယ်ဆိုတဲ့ခါကျတော့အမျိုးသမီးတို့အနေနဲ့ဆိုလို့ရှိရင်အဓိကအခြေခံကြတဲ့အချက်လေးတွေကိုတော့အမြန်လုံးအလွယ်တကူနဲ့လုပ်လို့ရမယ့်ဟာလေးတွေကိုတော့ခရီးရရောက်လုပ်စေချင်တာပေါ့ဥမာဘယ်လိုမျိုးလဲဆိုလို့ရှိရင်ညီမကရားပြည်နယ်မှာစကြယ်တော်ဖွင့်တဲ့ခါကျတော့ဒီကရမ်းလယ်ပင်ကြေးကွင်းပတ်အမျိုးသမီးတွေဆိုလို့ရှိရင်အထိုင်းမှာအလုပ်သွားလုပ်ပြီးတော့အထိုင်းမှာရွာတည်ပြီးတော့ကိုယ့်မြန်မာလူမျိုးကိုပဲဒီကဘာလက်ခီးသွားတွေနိုင်ငံတကာဒီနိုင်ငံသားတွေကိုပြပြီးတော့ပြပဝင်ဝေးရှာဖွေနေမျိုးရှိရဲ့အဲ့လိုမျိုးလေးဆိုတော့လူစွာအရင်မြစ်တွေကိုယ့်နိုင်ငံအမျိုးသမီးတွေရဲ့လူစွာအရင်မြစ်တွေတခြားတိုင်းမျိုးစီစဉ်နေရတယ်ရှိရဲ့အဲ့အလေးတွေကိုကိုယ့်နိုင်ငံမှာကိုယ့်နိုင်ငံရဲ့အမျိုးသမီးတွေရဲ့ရိုးရာယဉ်ကျေးမှုတွေကိုအဲ့လိုမျိုးမြင့်တင်ပေးဖို့ပေါ့သူတို့ရဲ့ဘဝတွေကိုမြင့်တင်ပေးဖို့ဒီနိုင်ငံမှာဘယ်တင်တောင်းတင်တယ်နဲ့သူတို့ကိုဂုံတိတ်ခါရှိရှိနဲ့ဝင်ငွေအခွင့်အလမ်းတွေကောင်းမဲ့အလုပ်တိုင်းတွေအမျိုးသမီးတွေတို့ကဖန်ပြီးပေးဖို့အဲ့လိုမျိုးလေးတွေဖြစ်စေချင်တယ်ဒီခါကဒီဥမာစင်ကာပူမှာဆိုလို့ရှိရင်လည်းအိမ်မော်ပေါ့နော်ပြောရမယ်ဆိုအဲ့လိုအလုပ်တွေသွားလုပ်နေရတာမျိုးတွေပဲရှိရယ်သူတို့မိသားစုစာဝတ်နေအတွက်လုပ်ရတာမျိုးတွေလည်းသူတို့မှရှိမှာပေါ့ဒါနဲ့အဲ့လိုမျိုးလေးတွေကိုကိုယ်တိုင်မိမှာဒီအမျိုးသမီးတွေအတွက်အလောက်ကင်ခွင့်လန်းတွေကိုအများကြီးဖန်တီးလို့ရမယ်အနေအထားတွေရှိရယ်ပေါ့နော်အဲ့ဒါလေးတွေကိုသွေးရရဲ့စီမံကိန်းအနေနဲ့ပြည်တော်စုအစိုးရနဲ့သူတို့ရဲ့သက်ဆိုင်ရာပြည်နယ်အစိုးရအတိုင်းဒေသကြီးအစိုးရတွေပေါင်းပြီးအဲ့လိုမျိုးလေးတွေလုပ်ပေးစေချင်ပါတယ်
ကျားတော်နေပေတီတီမှာကျင်းလည်နေကြတဲ့အမျိုးသမီးတချို့ရဲ့2021အစိုးရသိအပေါ်မျှော်လင့်ချက်တချို့ကိုစူးစီးတင်ပြခဲ့တာပါဒီမျှော်လင့်ချက်တွေကအမျိုးသမီးတို့အားလုံးရဲ့အသံလိုမဆိုနိုင်နေနဲ့မြမမိမာညီညာရေးအမြန်ရရှိအောင်လူမှုအစိုးရကဆောင်ရွက်ပေးစေချင်တယ်လို့ဒီအမျိုးသမီးတွေအားလုံးကမျှော်လင့်တာကိုတော့တွေ့ရပါတယ်အစိုးရသိအနေနဲ့ညီညာရေးအတွက်မျှော်လင့်ချက်တွေကိုဘလောက်ထိအလေးထားအကောင့်ထဲပို့ပေးနိုင်မလဲဆိုတာကတော့နောက်ထပ်အငားနေစောင့်ကြည့်ကြမှာဖြစ်တဲ့ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရင်နာဝင်ပြပါရှင်ကျမခင်ဗျာထူပါရှင်
ကုရဘတ်တူဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာသမရဂျိုးဘိုက်ဒန်လက်ထက်ထူးထူးခြားခြားတောင်းပေးရခံရသူတချို့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာ။သမရဂျိုးဘိုက်ဒန်လက်ထက်မှာတော့အပြောင်းအလဲတွေဆောင်ရွက်ရမှာသူ့အစိုးရဝန်ကြီးအဖွဲ့ဝင်တွေရွေးချယ်ခန့်အပ်တာလည်းပါဝင်ပါတယ်ထူးခြားတာကတော့ဒီဝန်ကြီးအဖွဲ့ရဲ့နေရာမှာအရင်ကရာထူးတာဝန်ကြီးကြီးခန့်အပ်လေမရှိတဲ့အရေးချင်းပြည်မီသူတွေကိုခန့်အပ်ခဲ့တာပါသမရဘိုင်ဒန်ရဲ့အဆိုပြုချက်နဲ့အမျိုးသမီးတူဖြစ်သူဂျန်နယ်ယယ်လန်ကိုအထက်လွှတ်တော်ကနေ84မိနစ်55မိနစ်အတိပြုလိုက်တာကြောင့်ယယ်လန်ဟာအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးဗန်နာရေးဝန်ကြီးဖြစ်လာပါတယ
်Congratulations, Madam Secretary. Congratulations,
Vice President. Thank you so much. In our meeting, our Banai Wunji Phit, Janet Yellen, Janet Sajin Suware, Du Tamara Kamala Harris Ka, Patama Zong, Mewdumi Banai Wunji Phit Lame Yellen Go, Janet Sajin Su Seware. That concept line is where Janet Yellen Ha, Tamara Joe Biden, Sibai Sayam Muari Ne Patat Piro, Du Bien Piao Ne Yeru Go, Satin Sanyan Toma Wa, American Boho Banye Patama Zong, Mewdumi Okta Taung Go, 2014ခုနှစ်ကနေ2018ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အခုအခါမှာအမေရိကန်ရဲ့ဗန်နာရေးမူဝါဒတွေကိုလည်းပြောင်းလဲပြင်ဆင်ချမှတ်သွားဖို့ရှိနေပါတယ်။အထူးသဖြင့် COVID ကာယောဂါကာလအတွင်းစီးပွားရေးလေပတ်မှုအကောက်အောင်အထောက်ပံ့ပေးဖို့သမ္မတဘိုင်ဒန်အစိုးရအဆိုပြုထားတဲ့ဒေါ်လာ 1.9 ထရီလီယံငွေကြေးကိုလွှတ်တော်ကအတည်ပြုမင်းတိုင်ရေးကြိုးပမ်းနေတဲ့အချိန်ထဲမှာအစိုးရရဲ့ဗန်နာရေးအဖွဲ့အနေနဲ့လုပ်ငန်းတွေအရှင်အဟုန်နဲ့ဆောင်ရွက်နိုင်ဖို့ယယ်လင်ကိုဗန်နာရေးဝန်ကြီးအဖြစ်အမြန်ဆုံးအတည်ပြုရေးအထက်လွှတ်တော်ကိုအစိုးရအဖွဲ့ကတိုက်တွန်းခဲ့ပါတယ
် Over the next few months we're going to need more aid to distribute the vaccine
to reopen schools.
နောက်လာမယ့်လတွေအတွင်းကာကွယ်ဆေးထိုးပေးဖို့ကျောင်းတွေပြန်ပုံဖို့မိသက်တွေဆရာဆရာမတွေအလုပ်ပြန်ဆင်းနိုင်အောင်ဆောင်ရွက်ပေးဖို့တွေရှိနေပါတယ်။အလုပ်လက်မဲ့ထောက်ပံ့ရေးတွေဆက်ပေးနေဖို့အစားအသောက်ထောက်ပံ့ဖို့နဲ့အိမ်လာကမပေးနိုင်လို့အိမ်ကနေဆင်းပေးရမယ့်အဖြစ်မျိုးတွေအတွက်ထောက်ပံ့ပေးဖို့လိုပါတယ်လို့သူကဒီကြားနာပွဲမှာပြောပါတယ်။ဝန်ကြီးတာဝန်ယူပြီးနောက်မှာတော့ဗဏ္ဍာရေးဝန်ကြီးရဲ့တာဝန်တွေဖြစ်တဲ့အခွန်ကောက်ခံနာနယူးယောက်က Wall Street လို့ဗဏ္ဍာနဲ့ငွေကြေးဆိုင်ရာအဖွဲ့အစည်းတွေကိုကင်တွယ်ဖို့စီးမင်းစည်းကမ်းတွေအပြောင်းလဲလုပ်တာတွေကိုဆောင်ရွက်ဖို့ရှိတယ်လို့ဆိုပါရယ်သူ့အရင်တာဝန်ယူခဲ့တဲ့ဘိုးဘန်အကြီးအကဲဖြစ်စဉ်ကလည်းရလန်ဟာလူဆန်းအမြင့်ကိုဘယ်လိုနေရာတွေမှာသုံးချမလဲဆိုတဲ့ကိစ္စရပ်တွေကအစနိုင်ငံတကာငွေကြေးစည်းကွက်အစုံနှစ်နှစ်ဆက်ဆက်ကင်တွယ်ခဲ့သူဟာပြီးခဲ့တဲ့သတင်းပတ်ထလွတ်တော်ဗဏ္ဍာရေးဆိုင်ရာကော်မတီကြားနာပွဲမှာလည်းရလန်ကအလင်းအမြန်မကင်တွယ်ဘူးဆိုရင်အမေရိကန်ပြည်အောင်စုအနေနဲ့ပို့ပြီးတော့ကြာရှည်တဲ့အစိုးရစရာစီးပွားပြတ်ကက်ကိုရင်ဆိုင်ရလိမ့်မယ်ဆိုပြီးတော့ပြောပါတယ်။ဒါကြောင့်တစ်နှစ်ကို9000ကျွဲအောက်ဝင်ငွေရှိတဲ့အမေရိကန်တွေကိုနောက်ထပ်ဒေါ်လာ1400ထောက်ပံ့ပေးမယ်။ COVID ကရောဂါပေးထောက်ပံ့ရေးအစီအစဉ်ကိုလွှတ်တော်ကအမြန်ဆုံးအတည်ပြုပေးဖို့လဲသူကတိုက်တွန်းခဲ့ပါတယ်။ဒါအပြင်အလုပ်လက်မဲ့လစာနောက်ထပ်အချိန်ထပ်တိုးပေးဖို့နောက်ဒီအလုပ်သမားတွေကိုအလုပ်ကထုတ်ပြတာမျိုးမဖြစ်အောင်အသေးစားစီးပွားရေးလုပ်ငန်းတွေကိုအကူအညီထောက်ပံ့ထပ်ပေးဖို့ကိုလည်းသူကအကြံပြုတော်ပါတယ်။သမရပိုင်တန်ရဲ့အစိုးရဝန်ကြီးဖွဲ့တွေထဲမှာကာကွယ်ရေးဝန်ကြီးအဖြစ်ထူးထူးခြားခြားခန့်အပ်ခံရသူကတော့အငြိမ်းစားဗိုလ်ချုပ်ကြီး Lloyd Austin မှာသူဟာကာကွယ်ရေးဝန်ကြီးတွေထဲမှာပထမဆုံးလူမဲ African American ကာကွယ်ရေးဝန်ကြီးဖြစ်လာပါတယ်။အမေရိကန်နိုင်ငံရဲ့28ဆမြောက်ကာကွယ်ရေးဝန်ကြီးအဖြစ်နဲ့တာဝန်တွေထမ်းဆောင်ခွင့်ရတာကိုဂုဏ်ယူကြောင်းနဲ့အထူးသဖြင့်ပထမဆုံးအာဖရိကန်တွေဘောတယောက်အနေနဲ့ဒီတာဝန်ထမ်းဆောင်ရတာဖြစ်တဲ့အတွက်ဝမ်းမြောက်ကြောင်းတောက်ကြနေက Twitter မှာ Austin ကရေးသားပါတယ်။နာမည်ကျော် West Point Tech သို့ဇင်ပူဂျိုကြီး Austin ကိုအထက်လွှတ်တော်ကနေ63မဲ2မဲနဲ့ဒီလွန်ခဲ့တဲ့သတင်းပတ်တောက်ကြနေကအတည်ပြုခံလိုက်တာပါ။အထက်လွှတ်တော်ကအတည်ပြုခံပြီးပြီးချင်းပဲ Austin ဟာပင်တဂေါ်စစ်ဌာနချုပ်ကိုတောက်ရောက်ခဲ့ပါတယ်။
Good to see you guys and thanks for being here. Look forward to working with you. See you around campus.
ကြီးရမ50မိနစ်ကြာစစ်မှုထမ်းခဲ့တဲ့ Austin ဟာသူ့အနေနဲ့အရေးကြီးတဲ့ကာဝေးဆရာမိုးရီနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချရမှာအရက်ဖက်ဆိုင်ရာဝန်ထမ်းတွေရဲ့အခန့်ကဏ္ဍကိုလည်းအထူးအလေးထားတော့မှာဖြစ်ကြောင်းနဲ့သူ့ရဲ့ဘဝတစ်လျှောက်လုံးဒီဘက်မှာစစ်ဘက်ဆိုင်ရာကိစ္စရက်တွေပေါ်အရက်ဖက်ဆိုင်ရာစီရေးကျွမ်းကျင်သူအကြံပေးတွေရဲ့ထိန်းချုပ်မှုဆိုတဲ့စီမင်းစည်းကမ်းကိုအလေးထားခဲ့ကြောင်းလည်းသူကပြောပါတယ်
။ I will rebalance collaboration and coordination between the joint staff and the OSD staff
to ensure ဆီဦးစီးချုပ်များအဖွဲ့နဲ့ကာကွယ်ရေးဝန်ကြီးယုံကြားမှာအရက်ဖက်ဆိုင်ရာဌာနတွေရဲ့အကြံဉာဏ်တွေကိုလည်းဘယ်အဆင့်နေရာမှာပဲဖြစ်ဖြစ်အလေးထားဖို့ထိန်းချုပ်ဆောင်ရွက်သွားပါမယ်။ပင်နယ်ကိုစစ်ဌာနချုပ်အနေနဲ့နိုင်ငံတပ်တမန်တွေရဲ့ခန္ဓာနာကိုအလေးထားအသိမှတ်ပြုပြီးတော့နိုင်ငံရေးဌာနနဲ့အနီးကပူးပေါင်းဆောင်ရွက်သွားဖို့ရှိပါတယ်လို့လည်းအော်စတင်ကသူ့ကိုကာကွယ်ရေးဝန်ကြီးအဖြစ်အသိမှတ်ပြုပေးဖို့ကျင်းပတဲ့အထက်လွှတ်တော်လက်နက်ကန်တပ်ဖွဲ့များဆိုင်ရာကော်မတီရှေ့မှမှာပြောဆိုခဲ့ပါတယ်။အော်စတင်ကိုရာထူးခံဖို့အတွက်ဥရေကြောင်းအရာညှိဆွနေတာကြောင့်လည်းဒီစီမင်းစည်းကမ်းကိုပတ်လည်ပေးခဲ့ပါတယ်။ကာကွယ်ရေးဝန်ကြီးလိုနေရာကိုတာဝန်ယူမဲ့သူတွေဟာစစ်တပ်ကငြင်းစားယူပြီး9နှစ်ပြည့်မှသာထမ်းဆောင်ခွင့်ရှိရမယ်ဆိုတဲ့စီမင်းစည်းကမ်းချမှတ်ထားပေမဲ့လည်းသူ့ကိုခံဖို့လိုအပ်ချက်အရဒီစီမင်းစည်းကမ်းအကျုံးဝင်မှုကနေပလက်ပေးလိုက်ပါတယ်။အော်စတင်ဟာအမေရိကန်ဗဟိုထိန်းချုပ်ကုကဲရေးအကြီးအကဲအဖြစ်တာဝန်ယူခဲ့သူပထမဆုံးလူမဲတဦးဖြစ်ပြီးတော့2016ခုနှစ်မှာသူဟာစစ်တပ်ကနေအငြင်းစားယူခဲ့တာပါ။ဒါပြင်သူဟာ2012ခုနှစ်ကအမေရိကန်ကြီးလက်ရဲ့ပထမဆုံးလူမဲဒုတိယစီဦးစီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးတာကြောင့်ပင်တဂွန်စစ်ဌာနချုပ်ရဲ့လုံထုံးလုံနည်းတွေကိုအပြည့်အဝနားလည်ထားသူတဦးလည်းဖြစ်တယ်လို့ဆိုပါရခင်ဗျာ။အမေရိကန်မြူသားထော်လိုင်းအဖွဲ့အကြီးအကဲဖြစ်အမျိုးသမီးတဦးဖြစ်သူအေဗရယ်ဟိန်းစ်ကိုအထက်လွှတ်တော်ကလွန်ခဲ့တဲ့သတင်းပတ်ပေါ်ရုံးနေ့ပါအတည်ပြုပေးလိုက်ပါတယ်။သမ္မတဘိုင်ဒန်ရဲ့အဆိုပြုထားတဲ့ဝန်ကြီးအဖွဲ့ဝင်တွေကိုအထက်လွှတ်တော်ကနေအမြန်ဆုံးအတည်ပြုပေးရေးသဘောတူညီချက်ကြောင့်84-10မဲနဲ့ထောက်ခံအတည်ပြုပေးလိုက်တာပါ
။ Is there any senator wishing to vote or change their vote? If not,On this vote, the yeas are 84, the nays are 10.
ဒီကနေ့သတင်းပတ်ထလွတ်တော်ထောင်းလိုင်းကော်မတီရှိမှမှကျင်းပတဲ့ဂျာနာပွဲမှာ Haines ကတရုတ်နိုင်ငံနဲ့ပတ်သက်တဲ့ Biden ဆွေးနွေးရဲ့သဘောထားကိုပြောကြားခဲ့ပါတယ်။သူ့အနေနဲ့အမှန်တရားဟာဆန်းအားဖြစ်တဲ့ဆိုတဲ့အတိုင်းရည်တည်မှဖြစ်ပြီးတော့အစိုးရအနေနဲ့အခက်အခဲတွေရှိတယ်ဆိုရင်တော့မှလည်းတိကျမှန်ကန်တဲ့ထောင်းလိုင်းဆိုင်ရာချက်လက်တွေကိုတင်ပြသွားမှာဖြစ်ကြောင်းလည်းပြောပါတယ်။
China is adversarial and an adversary on
Arkansas Pine Teller Matt Tom Carter nga သူကံကောက်လာကိုပြန်ရုပ်သိမ်းပြီးတဲ့နောက်အထက်လွှတ်တော်ထောက်လိုင်းကော်မတီရဲ့အတီးပြချက်ကိုကျော်လွန်ပြီးအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တာပါသမ္မတဂျော့ဘွတ်အစိုးရလက်ထက်တုန်းက CIA ဗဟိုထောက်လိုင်းအေဂျင်စီရဲ့စစ်ဆေးမြင့်မြင့်ချင်းဆိုင်ရာလုံထုံးလုံရင်းတွေနဲ့ပတ်သက်ပြီးတော့အသေးချာသိလိုရာကြောင့်ကော်တွန်ကအစာပိုင်းမှာအတီးပြပေးဖို့နဲ့ပတ်သက်ပြီးတော့ကန့်ကွက်ခဲ့တာပါသမ္မတဥပမာအစိုးရလက်ထက်ကဟိန်းစာ CIA ရဲ့လက်ထောက်ညှိနှိုင်းမှုအဖြစ်တာဝန်ထမ်းဆောင်ခဲ့ပူပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မခင်ဗျာသက်ပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပေါ်တာတစ်နှစ်ရှိလာချိန်မှာဒီရောဂါအတွက်ကာကွယ်ဆေးတွေရလာပြီဖြစ်ပေမဲ့စိုးရင်စရာကောင်းလောက်အောင်ကူးစက်မြန်နဲ့ဗီဇာပြောင်းပိုးသစ်တွေရဲ့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ဒီပိုးသစ်တွေအကြောင်းအနုဇီဝဗေဒပညာရှင်မက်ခင်ဇာဝင်းကျေကိုမင်းနဲ့ပြန်ပြန်ပြပေးပါမယ်။
ဒါကိုရိုဗိုင်းရပ်စ်ရဲ့သူစွန့်ခြင်းတွေ့တဲ့ဟာက2019မှာဒီဇင်ဘာမှာတရုတ်ပြည်သူ့သမ္မတနိုင်ငံမှာစတွေ့ခဲ့တဲ့ဟာအဲ့ဒါနေပြီးတော့မှဒီ February လလောက်မှာဒီ Europe မှာသူတို့စပြီးပြန်နေဒီ2020 February လလောက်မှာကျတော့ဒီ mutation တစ်ခုထွက်လာတယ်ဒါက D614G ဆိုပြီးတော့အဲ့ဒီ mutation ထွက်လာပြီးတော့အဲ့ဒီဟာနေသူကဒီ2020 June လောက်မှာအဲ့ဒါဝင်ရောင်းနေပဲကြော်နေရတယ်တကဘာလုံးမှပြတ်ပါပြီဒီ D614G mutation ပေါ့နော်မျိုးဗီဇာပြောင်းသွားတဲ့ virus အမျိုးအစားကတကဘာလုံးကိုပြတ်ပါပြီဆိုအဲ့ဒီကနေပြီးတော့မှနောက်ဆက်ရွယ်ပါဖြစ်လဲဆိုမြန်မာနိုင်ငံမှာဟိုစ sequencing လုပ်တယ် sequencing လုပ်တော့ဒါ August လောက်မှ D614G mutant ကဘာမှဒီမှာရောက်နေပြီဆိုပြီးတော့အဲ့ဒါကိုသူတို့ကျန်းမာရေးဝန်ထမ်းတာအကြီးညာခဲ့တယ်အဲ့ဒီအချိန်မှဆိုဒါအကောင်လုံးတကဘာလုံးပြတ်တယ်မြန်မာနိုင်ငံမှာတွေ့ရဗီဇာပြောင်းတဲ့ဟာတော့အခုဒီကြံတဲ့ဟာတွေတော့သူတို့ဆက်ပြီးတော့ sequencing ထပ်လို့ဆက်ရှာဖွေရအောင်လို့တော့ထင်ပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာအခုဒီ 614G ဆိုတဲ့ဟာကအဲ့ဒီကနေပြီးတော့ပြီးသွားတဲ့အချိန်မှာနောက်ဘယ်မျိုးစိတ်ဘယ်မျိုးဗီဇာပြောင်းလဲဆိုတဲ့ဟာမတွေ့ရသေးဘူး။ကျွန်မဝန်ကြီးဌာနရော DM ကနေပြီးတော့အရေးဝန်ကြီးများမရှိသေးပါဘူး။ဟုတ်
ဟုတ်ကဲ့ဆိုတော့ဒီ Britain မှာတွေ့တဲ့မျိုးပို့ပေါ့နော်။ဇာပြီးတော့ပြောပြပေးပါနောက်ပိုင်းဒီဆက်ပြီးတော့ဒီကြောင်းနေတာလေးပေါ့နော်ဆက်ပြောပြပေးပါ
ဟုတ်ကဲ့ပါပြင်ဖြစ်တဲ့ဟာကသူစပြီးတော့မျိုးဗီဇာပြောင်းတဲ့ဟာကိုစတွေ့တာက September 2020မှာစပြီးတွေ့ပါတယ်အဲ့ဒီကနေပြီးတော့ now ဆက်တွဲသူတို့ဒီဟာကိုသူတို့လိုက်ပြီးတော့စစ်တဲ့အခါမှာမျိုးဗီဇာပြောင်းတဲ့ဒီ strain ကိုသူတို့နိုင်ငံတော်90ကျော်မှာသူတွေ့ခဲ့ပြီးပြီတော့အခုထိတော့ဆက်ပြီးတော့ရှာနေတော့မယ်ပေါ့ဗန်နားတွေမှာဆက်ပြီးရှိနေအောင်လဲဆိုတော့ဆက်ပြီးရှာနေတော့သူ30ရာခိုင်နှုန်းနဲ့90ရာခိုင်နှုန်းအထိကူးဆက်ပြန်တယ် 30-50% ဆိုတဲ့ဟာကဒီဟာ 50% ပို့ပြီးကူးနိုင်တယ်ဆိုတဲ့ဟာတော့ဒါနိုင်ငံစခန့်ပို့ပြီးကူးနိုင်တယ်ပေါ့ဗြိတိန်မှာတွေ့ခဲ့တဲ့ဟာကသူကသူက total mutation ကသူ23ခုရှိတယ်ပေါ့နော်ဒီကနေပြီးတော့ထပ်ပြီးတော့ဖြစ်သွားတဲ့ဟာကတော့ South Africa mutant ရှိရယ် Brazil mutant ရှိရယ်ခုနောက်ဆုံး California mutant ရှိရယ်ပေါ့ South Africa mutant ဆိုလို့ရှိရင်လည်းသူ့ရဲ့အဓိကအရေးကြီးတဲ့ဟာက spike mutation ပေါ့spike mutation ဆိုလို့ရှိရင် spike ဒီ protein ပေါ့နော် virus ရဲ့ဒီစုချုပ်လေးပေါ်မှာ mutation ကသူ E44K ဆိုတဲ့ဟာ mutation လေးပြနေတယ်သူဟာကဒီလူရဲ့ receptor ပေါ်မှာသွားပြီးတော့ bind လုပ်တဲ့နေရာမှာသူကပို့ပြီးတော့နည်းနည်းအပြောင်းလဲရှိတယ်အဲ့ဒီဟာကြောင့်ဒီမျိုးစိတ်ကိုကူးခံရတဲ့လူကသူ့ရဲ့ viral load ကနည်းနည်းပို့ပြီးတော့မြင့်တယ်ဆိုပြီးတော့အခုလောလောဆယ်ဒီသူတို့လေ့လာတွေ့ရှိထားတယ်ဒီဟာသည်အကျိုးဆက်အနေနဲ့ကဘာဖြစ်လို့လဲဆိုလို့ရှိရင်ပို့ပြီးတော့ကူးစက်မြန်နိုင်တယ်ပဲရှိသေးတယ်ပေါ့နော်သူတို့ဒါယူလေးလာချက်တွေထပ်ပြီးတော့လုပ်အောင
်ဒါတောင်းပါပဲကဟုတ်ကဲ့အဘရာဇီးကကြတော့
ဘရာဇီးကကြတော့လေသူလည်းအဲ့လိုပဲ mutation ကတော့သူက3ခုလာမသိဘူး3လောက်လာမရှိတယ်အဲ့ဒီမှာမှာ spike mutation ကအာဖရိက mutant နဲ့အတူတူပဲဖြစ်တဲ့အတွက်ကြောင့်သူ့ရဲ့အခြေအနေကလည်းအတူတူပဲလို့ထင်ရတယ်ပေါ့နော်ဒါမှသူတို့ဘာတွေဟို attack ဖြစ်အောင်လဲဘာတွေကွာအောင်လဲဆိုတဲ့ဟာကိုကြည့်အောင်မယ်ဘရာဇီးက mutant ကကြတော့အရင်နှစ်ဒီဇင်ဘာ15ရက်23ရက်အတွင်းလောက်အတွင်းမှာသူတို့တွေ့ခဲ့တယ်အခုဆိုလို့ရှိရင်တော့သူကဒီစစ်သမားဟာရဲ့42ရာခိုင်နှုန်းလောက်ကအဲ့ဒီ mutant တွေဖြစ်နေတယ်နောက်ဆုံးအနေနဲ့တွေ့ခဲ့တဲ့ဟာကကြတော့ California mutant ပေါ့နော် California mutant ဆိုလို့ရှိရင်သူက viral genome တစ်ခုလုံးမှာသူက9နေရာလောက်ရှိတယ် mutation ဖြစ်နေတဲ့ဟာဒီ California mutant မှာ spike mutation က L452R protein ရဲ့452ခုမြောက်နေရာမှာသူက L ကနေပြီးတော့ R ကိုပြောင်းသွားတယ်သူ sample 4500လောက်စတဲ့ဟာမှာ 24% လောက်က ဒီ strain ကိုတွေ့တယ်ပေါ့ California မြို့တက်ကတော့ခုနောက်ဆုံး US မှာတွေ့တယ်ဒီ January မှာတွေ့တယ်ဟာလား
အခုဗီဇပြောင်းမျိုးတက်တရားကူးဆက်မြန်တယ်လို့ပြောကြတယ်ပေါ့နော်ဘလောက်ပြန်ပို့ပြီးတော့မြန်ပါလဲဒီမူလတွေ့ရတဲ့ corona virus ဆက်ဆိုင်
အာအဲ့ဒါတော့ဒီ California ရဲ့တောင်အာဖရိကရဲ့ Brazil ရဲ့ဟာတွေကကျတော့တို့ကဒါလေ့လာနေတော့ UK ကတော့တို့ကနှစ်ဆခန့်ပို့ပြီးတော့ကူးနိုင်တယ်ဆိုပြီးတော့ပြောထားပါတယ
်ဗီဇာပြောင်းမျိုးတက်တယ်လဲပေါ်နေပြီဒါပေမဲ့တစ်ချိန်တည်းမှာပဲဒီကာဝယ်ဆေးကြရလဲပေါ်နေပြီအခုပေါ်နေတဲ့ကာဝယ်ဆေးတွေနဲ့ဗီဇာပြောင်းမျိုးတက်ကိုနိုင်မနိုင်ညပြောပြပေးပါ
အခုတော့ဒီ UK ကဗီဇာကိုသူ Moderna ရော Pfizer ရောသူတို့ကဆန်းနေတယ်။အာသူတို့အနေနဲ့ကတော့ဒါသူတို့အခြေအနေကောင်းတယ်ဆိုပြီးတော့ပြောထားတယ်ပေါ့။တောင်အာဖရိကဟာရော Moderna အခုမှဆန်းနေလို့ရှိသေးတယ်။တိကျတော့မှမပြောသေးဘူးပေါ့နော်။အာ Brazil ကဟာလည်းသူတို့ဒါဆန်းရမယ့်ဟာတွေရှိသေးတယ်ပေါ့။ဒါ California ဟာဆိုအခုမှလောလောဆယ်တွေ့ထားတာဆိုတော့သူတို့ဒါဆန်းအောင်မဆန်းရသေးဘူးပေါ့။အဲ့ဒါအခုနောက်ဆုံးတွေ့ထားတဲ့ဟာဆိုတော့
ဆရာအဲ့မှာမှာဒီမြန်မာနိုင်ငံကိုရောက်မဲ့ဥစ္စာကဟို AstraZeneca ကုမ္ပဏီကထုတ်တာပေါ့နော်ဒီဆေးတွေအိန္ဒိယကနေပြီးတော့သူတို့ပေးတယ်ဆိုတော့ဒီဆေးကထိုးတဲ့လူတွေအနေနဲ့သူတို့စိတ်ထဲမှာသိကျင်ကြမယ်ပေါ့နော်မတော်ထိုးတဲ့ဆေးကဒီကုသမြန်ပို့အတွက်ပါအဆင်ပြေရလားပေါ့နော်အနုစီကဒီလေးလာတဲ့လူတယောက်အနေနဲ့ဘယ်လိုမြင်မှာလဲပြောပြပေးပါ
ဟုတ်ကဲ့ပါ AstraZeneca ထုတ်တဲ့ဆေးက 50 to 70% သူတို့ efficacy ရှိတယ်ကာဝယ်ပေးနိုင်တယ်ဆိုပြီးတော့သူတို့ပြောထားတယ်စိတ်ချလက်ချတော့ထိုးသင့်တယ်လို့ပဲပြောရမှာပေါ့နော်ဘာဖြစ်ကာဝယ်ဆေးဆိုတဲ့ဟာကတော့တားကြီးပြန့်နေတဲ့ဟာနဲ့တော့အဲ့လိုတင်ဆက်ုံတက်နေရတဲ့နှုံးတွေကိုထိနိုင်မှုအတွက်ထိန်းကိုထိန်းပေးရမယ်ထိုးကိုထိုးပေးရမယ်ဟာပေါ့နော
်မြန်မာနိုင်ငံကိုနောက်တရုတ်နိုင်ငံကလည်းသူတို့နိုင်ငံထုတ်တဲ့ကာဝယ်ဆေးကိုပေးမယ်ဆိုတော့ဟိုဘယ်လိုမြင်ပါလဲဒီတရုတ်ကာဝယ်ဆေးနဲ့ပတ်သက်ပြီး
ဟုတ်ကဲ့ပါအခုဗြိတိန်ကထုတ်တဲ့ဟာဆိုယူလူ14,000ကျော်အောင်ဒီစမ်းတယ်ပေါ့နော်အဲ့မှာစမ်းတာသူကဟိုလူကြီးတွေဆိုလို့ရှိရင်ဘယ်လောက်ပါတယ်လူငယ်ဆိုဘယ်လောက်ပါတယ်နောက်ကိုဝင်ဆောင်တွေကလေးတွေဆိုလို့ရှိရင်တော့မပါသေးဘူးအဲ့ဒါကြောင့်မလို့အသက် session တွေအထက်ကိုပဲသူတို့ထိုးအောင်သူတို့မှာဒီလိုမျိုး data လေးတွေရှိတယ်ပေါ့အခုဒီ US ဟာဆိုလို့ရှိရင်သူတို့ကသူတို့ data လိုက်ရှိတယ်ဒီရုပ်ကားဟာတော့သူတို့ရဲ့နည်းပညာဒီအရင်တော့ကြောက်ကြီးကာဝယ်ဆေးတွေခေတ္တကလိုမျိုးပေါ့နော်ဒီ virus ကိုပဲရောဂါဖြစ်စေတဲ့ဓာတ်ကို chemical နဲ့ဟို inactivate လုပ်ပြီးတော့ပြောလာဖြစ်စေတဲ့ကူသူကဖျောက်ပြီးတော့เนาะလူတွေကိုထည့်ပေးတာလူဘယ်နှယောက်ဆန်းခဲ့တယ်ဆိုတဲ့ဟာနောက်သူတို့ရဲ့ဘလို safety ကဘလောက် percent efficacy ဆိုတာတော့သူတို့ပြောထားတယ်ဒါပေမဲ့ဒီဟာဒီလူဘယ်နှယောက်မှာဘလောက် percent ရှိတယ်လူဘယ်နှယောက်ဘလောက် percent ရှိတယ်နောက်ပြီးတော့သူတို့ရဲ့တကယ် adverse effect ဖြစ်ခဲ့တယ်ဆိုလို့ရှိရင်လည်းဘောနကာဝယ်ဆေးကြောင့်ဘေးတော့ဆိုလို့ဖြစ်ခဲ့တယ်ဆိုလို့ရှိရင်လည်း grade ကဘလောက်အထိဖြစ်ခဲ့တယ်လဲအနောက်မှာ hospitalization ဘယ်နှယောက်ရခဲ့တယ်လဲ diarrhea ဘယ်နှယောက်ရခဲ့တယ်ဘလောက် percent ရခဲ့တယ်ဒါမျိုးတွေအဓိက data တွေမတွေ့မိ
မခင်စားဝင်းပြည့်ပြောကြတဲ့ပဲဒီသတင်းပတ်အတွက်တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။ရပ်ရပါမှာပြန်ပြီးဆုံကြအောင်နော်။
2022ခုနှစ်ဇန်နဝါရီလ29ရက်တခြားနေ့ညအတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပါအောင်မယ်။မြန်မာနိုင်ငံမှာအစိုးရနဲ့တက်မတော်ကြားနိုင်ငံရေးတင်းမာမှုတွေဖြစ်နေပြီးတက်ကအာဏာသိမ်းနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲမြန်မာနိုင်ငံကဒီမိုကရေစီအသွင်ပြောင်းဆောင်ရွက်မှုတွေအပေါ်အခိုင်အမာထောက်ခံတယ်လို့မြန်မာနိုင်ငံဆိုင်ရာနိုင်ငံသားတန်ရုံးတွေကစူပေါင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီမိုကရေစီနီးလမ်းကျဆောင်ရွက်မှုတွေအပေါ်စစ်တပ်နဲ့တခြားပါတီတွေကလိုက်နာကြဖို့တိုက်တွန်းသလိုရွေးကောက်ပွဲရလဒ်ပြောင်းလဲသွားအောင်ဆောင်ရွက်မှုမျိုးဒီမိုကရေစီအသင်ပြောင်းလဲမှုတွေကိုလမ်းလွဲသွားမဲ့ကြိုးစားမှုမှန်သမျှကိုဆန့်ကျင်တယ်လို့တန်ရုံးတွေရဲ့စူပေါင်းကြေညာချက်မှာဖော်ပြထားပါတယ်။ဖြည့်ပေးရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေကလည်းကြေညာချက်ထုတ်ပြန်ပါတယ်။ရွေးကောက်ပွဲဥပဒေမူပေါင်းနဲ့လုံထုံးလုံနည်းတွေရဲ့အားနည်းချက်တွေအပြင်COVID-19 ကရောဂါအကန့်အသတ်တွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအားနည်းချက်တွေရှိခဲ့ပေမဲ့လည်းရွေးကောက်ပွဲရလဒ်ဟာမဲဆန္ဒရှင်အများစုရဲ့သဘောထားနဲ့အညီရလာတဲ့ရွေးကောက်ပွဲရလဒ်ဖြစ်တဲ့ဆိုတာကိုဖြည့်ရွေးရွေးကောက်ပွဲလေးလာဆောင်ကြည့်ရဲ့အဖွဲ့ရိအနေနဲ့တွေ့ရှိခဲ့တဲ့အကြောင်းပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်American အခြေစိုက် Novavax ဆေးကုမ္ပဏီကတီထွင်နေတဲ့ဆေးကို Britain နိုင်ငံမှာလေးလာဆန်းတက်တာအစောပိုင်းရလဒ်တွေအရ89ရာခိုင်နှုန်းထိရောက်ပုံရတယ်လို့ Novavax ကုမ္ပဏီကပြောပါတယ် Britain နဲ့တောင်အာဖရိကနိုင်ငံတို့မှာကူးစက်နေတဲ့ဗီဇာပြောင်း COVID ပိုးသစ်ကို Novavax COVID ဆေးကကာကွယ်နိုင်ပေမဲ့89ရာခိုင်နှုန်းအထိတော့မရောက်သေးဘူးလို့ပြောပါတယ် Novavax COVID ကာကွယ်ဆေးကို Britain မှာလူပေါင်း1000ခွင့်နဲ့ဆန်းတက်နေဆဲဖြစ်ပါတယ်ဆန်းတက်မှုဆိုင်ရာကနဦးသုံးသက်ချက်အရမူလကိုဗစ်ရောဂါပိုးကို Novavax COVID ကာကွယ်ဆေးက
90ကြာခိုင်နှုန်းနီးပါးကာကွယ်နိုင်ပြီးတော့ဗြိတိန်မှာတွေ့ရတဲ့ဗီဇာပြောင်းကိုဗစ်ရောဂါပိုးသစ်ကိုတော့86ကြာခိုင်နှုန်းကာကွယ်နိုင်တာတွေ့ရတယ်လို့ပြောပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတောက်ကြနေညအတွက် Radio အသံမှုကတော့ဒီလောက်ပါပဲရှင်။ VOA စီစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမဆုရမယ်ပါရှင်။
This program has come to you from the Voice of America, Washington.